America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOE American တန်ရဲ့2022ခုနှစ်မေလ9ရက်တောက်ကြနေမနေ့ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line number 32 line number 40 line number 48ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။ဒီကနေ့အစီအစဉ်မှာတော့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်တို့ဒီလေရင်ပြက်လိုက်တော့တခါလဲမဖြစ်လုံးနေတာပေါ့ဟိုမိုင်းကျတော့ဆိုရင်တော့တေးရင်ကြံတော့မကြံတိုက်ရလေ
မိုးမောက်ဒေသခံတူကပြောသွားတာပါတိုက်ပွဲသတင်းပြည်စုံကတော့နောက်ပိုင်းမှာကြားကြရမှာပါဆက်လက်ပြီးတော့ပုံမှန်မလဲပတ်နိုင်တော့တဲ့ဘန်ရီအကြောင်းနဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေပါဝင်နိုင်ငံတော်ဝန်ကဂျိုရုဆလောင်တွေလိုက်လံသိမ်းယူနေတဲ့အကြောင်းတွေကိုလည်းကြားကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့တောက်ကြနေမနေ့ဖက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါဦးခင်ဗျာ
။မြန်မာစစ်တပ်ကိုလက်နက်ခဲယမ်းမီးကြောင်နဲ့တခြားစစ်လက်နက်ပစ္စည်းတွေရောင်းချတာလွှဲပြောင်းပစ်အပ်တာနဲ့ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်တာထောက်ပံ့တာတွေမလုပ်ဘဲဆက်လက်ပိတ်ပင်တားမြစ်ဖို့တန်ဋိဌာန်ချမှတ်ကြောင်း G7 ဆက်မှုထိပ်သီး9နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရဲ့မေလ9ရက်နေ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဂျပန်နိုင်ငံကပါလက်မှတ်ရေးထိုးခဲ့ပါတယ်။ဒါဟာမြန်မာစစ်တပ်ကိုလက်နက်နဲ့စစ်ပစ္စည်းတွေရောင်းချတာထောက်ပံ့တာမဟုတ်ဘူးလို့ဂျပန်ကပထမဆုံးချိန်ချင်းနဲ့လူသိရှင်ကြားကတိပြုလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလမှာစစ်တပ်အာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံအပေါ်မှာလက်နက်ရောင်းဝယ်မှုပိတ်ပင်ထားတဲ့နိုင်ငံစည်းရုံးကိုမတ်လထဲမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တောင်အန်ဒရူးစ်ကထုတ်ပြန်ခဲ့ပြီးအဲ့ဒီထက်မှာဂျပန်နိုင်ငံမပါဝင်ပါဘူးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံအပေါ်ကဘာလုံးဆိုင်ရာလက်နက်ရန်ဝယ်မှုတားမြစ်ချက်ထုတ်ပြန်ဖို့အဖွဲ့အစည်းပေါင်း200ကျော်ကဗုဒ္ဓဘူးနေမှာကြေညာချက်ထုတ်ပြန်တောင်းဆိုပြီးမှအခုလို G7 9နိုင်ငံရဲ့ပူးတွဲကြေညာချက်ထွက်ပေါ်လာတာပါဗြိတိန်နိုင်ငံအင်ရှင်ဖြစ်တဲ့လက်ခံကျင်းပတဲ့ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့မေလ3ရက်ကနေ9ရက်အထိကျင်းပတဲ့အစည်းအဝေးပြီးမှမြန်မာနဲ့အနီးကပ်ဆက်ဆံနေတဲ့ဂျပန်နိုင်ငံပါအခုလိုလက်နက်ရောင်းချမှုပိတ်ပင်ဖို့အတွက်လူသိရှင်ကြားပြောကြားလာတာကိုဗြိတိန်နိုင်ငံကမြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်းအဖွဲ့ကကြိုဆိုလိုက်ပါတယ်မြန်မာပေါ်မှာလက်နက်ရောင်းချမှုပိတ်ပင်တဲ့နိုင်ငံတွေထဲမှာဂျပန်က43နိုင်ငံမြောက်ဖြစ်ပါတယ်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်တဲ့အာရှနိုင်ငံတွေကတော့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေဖြစ်ပြီးဒီနှစ်နိုင်ငံစလုံးဟာမြန်မာစစ်တပ်ကိုအရေးယူလို့မရှိတဲ့နိုင်ငံတွေလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်နဲ့ရဲတွေရဲ့တိုက်ခတ်မှုတွေကြောင့်အခုချိန်ထိတေဆွန့်ရတဲ့ကလေးငယ်ပေါင်း50ကျော်ရှိနေပြီးအခုချိန်ထိလည်းကြီးအစ်စ်နဲ့ပါဆက်လက်တိုက်ခတ်မှုရှိနေတာအတွက်ကုလသမဂ္ဂကအထူးဆိုရင်ကြောင်းအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကကျယ်စပရင်းနဲ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် And from Myanmar orcolleagues on the ground tell us that they remain deeply concerned over the continued use of force against children including use of live ammunition the UN team again calls on security forces to refrain from
killing erigo sitte ne yeri ga ji sit twin ne pikkat da apawin in a thong hnin nin mu le set pi lou ni da atwet myanmar nangan de ma shi de kulathamaka apwe ji ga athu so yin se phit chang pyo daw da ba kulathamaka kle mya yan mong ngwe apwe ji ye sit tan a ya February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိတည်ဆုံခဲ့ရတဲ့ကလေးငယ်ပေါင်းကအနည်းဆုံး53ယောက်ရှိနေပြီဖြစ်ပြီးဒဏ်ရာရတဲ့ကလေးငယ်တွေကတော့အများအပြားရှိနေတယ်လို့ပြောပါတယ်။ဒါကြောင့်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေအနေနဲ့အကြမ်းဖက်မှုတွေမလုပ်ဘဲကလေးတွေလူငယ်လူရွယ်ကလေးတွေအန္တရာယ်ကင်းအောင်လှုံ့ဆော်ပေးကြဖို့မြန်မာနိုင်ငံတွင်းက UNICEF အဖွဲ့ကထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကစပြီးမေလ6ရက်နေ့အထိစစ်တပ်နဲ့ရဲတွေအကြမ်းဖက်ဖြိုခွဲမှုတွေအတွင်းကလေးငယ်တွေအပါအဝင်တိစုံခဲ့ရသူပေါင်းက982ယောက်ရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေကျန်းမာရေးဌာနတွေနဲ့လူနာတွေကိုကာကွယ်ဆောင်ရှောက်ပေးဖို့ကုလသမဂ္ဂနေသူ American ပြည်တော်စုကလည်းတိုက်တွန်းကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Netflix ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာစီးပွားဆိုင်ရာဝန်ထမ်းတွေနဲ့ဆေးရုံဆေးခန်းတွေ ကျန်းမာရေးဌာနတွေအတိုက်အခံခံနေရတာအတွက်ကိုဗစ် -19 ကာယောဂါအပါအဝင်ကျန်းမာရေးဆိုင်ရာဆောင်ရွက်မှုတွေကိုထိခိုက်စေနိုင်ကြောင်းကုလသမဂ္ဂကမေလ9ရက်နေ့ထုတ်ပြန်တဲ့သတိပေးကြေညာချက်ကိုမျှဝေပြီးဆရာဝန်တွေ၊သူနာပြုတွေ၊ဆေးရုံဆေးခန်းတွေကိုအကာအကွယ်ပေးချဖို့ Netpress ရဲ့ပြောကြားချက်ကိုမေလ6ရက်ရန်ကုန် American တန်ယုံ Facebook မှာဖော်ပြထားပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့ရဲ့စစ်တမ်းအရဖေဖော်ဝါရီလကစပြီးကမ္ဘာတလောဖြစ်ပွားခဲ့တဲ့ကျန်းမာရေးဆောင်ရှောက်မှုပေါ်ပြစ်မှတ်ထားတိုက်ခိုက်မှု158ခုရှိပြီးသေဆုံးရသူ71ဦးနဲ့ထိခိုက်သူ52ဦးရှိနေပြီးအများစုဟာမြန်မာနိုင်ငံမှာဖြစ်ပွားခဲ့ကြတဲ့နိုင်ငံတဝန်းမှာရှိတဲ့ကျန်းမာရေးအဆောက်အအုံ50ခုမှာလည်းလုံခြုံရေးတပ်ဖွဲ့တွေကတက်ဆွဲထားဆဲဖြစ်ကြောင်းကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်တပ်ရဲ့အာဏာကိုဖိစန်းတဲ့လှုပ်ရှားမှုမှာပါဝင်တယ်လို့ယူဆရတဲ့ဆရာဝန်အနည်းဆုံး139ယောက်ဟာရာဇသက်ကြီးပုံမှ905ကကြီးနဲ့တရားဆွဲဆိုတာခံနေရပြီးဒီထဲမှာစီးပညာအဆင့်မြင့်ကျွမ်းကျင်တဲ့ဆရာဝန်ကြီးတွေအထူးကုတမားတော်ကြီးတွေပါဝင်နေတဲ့အတွက်မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုအရေးအတွေ့ရောအရေးအတွက်ပါနှစ်မျိုးစလုံးကိုကြီးကြီးမားမားထိခိုက်စေမှာဖြစ်ကြောင်းလည်းသတိပေးထားတာပါဒီကြေညာချက်ထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံရှိကုလသမဂ္ဂဌာနကိုယ်စားလှယ်များအဖွဲ့မှ WHO, UNHCR နဲ့ UNICEF တို့အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းပေါင်း22ခုပါဝင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူလိုက်တဲ့ February 1ရက်နေ့ကလေးကဖမ်းဆီးထိန်းသိမ်းထားတာခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့အမှုရုံးချင်းကိုရန်ကုန်အရှေ့ပိုင်းခရင်တရားရုံးမှာမေလ6ရက်ကျေးဇူးပြုနေ့ကအွန်လိုင်းကနေတဆင့်ပြုလုပ်ခဲ့ပါတယ်။ဒီရုံးချင်းဟာကြားလာတဲ့ရုံးချင်းမဟုတ်ဘဲအမှုအတွက်ရုံးကိုတင်ပြเสียရှိတာတွေကိုတင်ပြတဲ့ရုံးချင်းတာဖြစ်တယ်လို့ဥပဒေအကျိုးဆောင်ရှေ့နေကြီးဥက္ကမောင်စောက VOA ကိုပြောပါတယ်ဒွန်ဆန်းစုကြည်နဲ့ NLD ဝန်ကြီး3ဦးအပါအဝင်အော်စတြေးလျစီးပွားရေးပညာရှင်ရှောင်းတန်တော်တို့ကိုစစ်ကောင်စီကအစိုးရလျှို့ဝှက်ချက်များအဲ့ဥပဒေပုံမှန်3-1ဂါငင်နဲ့ရန်ကုန်အရှေ့ပိုင်းခရင်ရုံးမှာတရားဆွဲဆိုထားတာဖြစ်ပြီးအထင်းသိမ်းခံထားရတဲ့အော်စတြေးလျနိုင်ငံသားရှောင်းတန်တော်အတွက်ရှိနေမရှိသေးတဲ့အတွက်ရှိနေပါဝါတင်ရတယ်လို့လည်းဥက္ကမောင်စောကပြောပါတယ်ဗီဒီယိုကွန်ဖရင့်ဆင်းကနေတဆင့်ပြုလုပ်ခဲ့တယ်လို့ဆိုရက်ဒီကြားနာပွဲအတွက်ဒွန်ဆန်းစုကြည်ရဲ့ရှင့်နေဘက်ကတွားရောက်ခဲ့ပေမဲ့အင်တာနက်ဆက်သွယ်မှုမရှိတဲ့အတွက်သူတို့အနေနဲ့တရားခွင်ကိုအွန်လိုင်းကနေတက်ခွင့်မရခဲ့သလိုဒီကြားနာပွဲကိုတကယ်ပဲအွန်လိုင်းကပြုလုပ်ခဲ့တာလားဒါမှမဟုတ်ဆွဲချက်တင်ခံထားရသူတွေကိုတရားခွင်မှာတွားစစ်တာလားဆိုတာကိုတတိချာချာကွက်ကွက်ပြပြမတိခဲ့ရကြောင်းနဲ့ဒေါန်ဆတ်စုကြည်နဲ့တွေ့ခွင့်ရဖို့ရှေ့နေတွေဘက်ကရှောက်ထားခဲ့ပေမဲ့တွေ့ခွင့်မရခဲ့ဘူးလို့လည်းပြောပါတယ်အခုချိန်ထိဒေါန်ဆတ်စုကြည်တမရဥဝင်းမြင့်နဲ့တခြားဖမ်းဆီးထားတဲ့ NLD ထိပ်တန်းခေါင်းဆောင်တချို့ကိုစစ်ကောင်စီကအကြင်ကြင်ရုံးထုတ်စစ်ဆေးခဲ့တဲ့ဆိုပေမဲ့တရားခွင်မှာရှေ့နေတွေအနေနဲ့တွေ့ခွင့်မရသလိုဆွဲချက်တင်ထားတဲ့အမှုတွေအတွက်တကယ်ကြမ်းတာစစ်ဆေးမှုတွေတကြိမ်မှပြုတ်လုံနှံခြင်းမရှိသေးပဲရုံချင်းတွေပြောင်းပြီးချိန်လာတာရှိနေပါသေးတယ
်ဒီရေအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 9ပိုင်းဒိုမီတာ40 kHz 9.13 9ပိုင်းဒိုမီတာ51 kHz 5.85 9နဲ့ပိုင်းလမီတာ190 kHz 1.95 တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။တောကြာနေမနေ့ကင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။စီးရတဲ့နိုင်ငံတွေကာကွယ်ဆေးပုံမရရှိစေဖို့အတွက်ကိုဗစ်ကာကွယ်ဆေးမူပိုင်ခွင့်ဖယ်ရှားရေးအစီအစဉ်ကိုထောက်ခံကြောင်းအမေရိကန်ကကြေညာလိုက်တဲ့အပေါ်ကမ္ဘာခေါင်းဆောင်အကျော်များများကကြိုးစိုးလိုက်ကြပေမဲ့ဈေးကုမ္ပဏီကြီးတွေကလက်မခံကြတဲ့ဒီအစီအစဉ်ဟာလက်တွေ့ဖြစ်လာပါမလားဆိုတာစဉ်းစားလင်းလင်းမသိရသေးပါဘူး။ဘူပန်ခွင့်နေဖေရှားရေး WTO ကမ္ဘာကုန်သွယ်ရေးအဖွဲ့နဲ့ညှိနှိုင်းသွားမယ်လို့အမေရိကန်ကပြောထားပေမဲ့လက်တွေ့မှာတော့အဖွဲ့ဝင်နိုင်ငံတခုကကန့်ကွက်လာခဲ့ရင်အစီအစဉ်ပြတ်သွားနိုင်ပါတယ်။ကာကွယ်ဆေးထုတ်နေကြတဲ့ Pfizer, Moderna, Johnson & Johnson နဲ့AstraZeneca ကုမ္ပဏီတွေကတော့တစုံတရာမှတ်ချက်ပေးတာမျိုးမရှိသေးပါဘူး။ပြင်သစ်သမ္မတ Macron ကတော့အမေရိကန်ရဲ့အစီအစဉ်ကိုအားပေးကြောင်းနဲ့ပြင်သစ်နိုင်ငံရဲ့ရည်တည်ချက်ကိုပြန်လည်သုံးသပ်နေတယ်လို့ပြောခဲ့တာပါ။ဒီချိန်ထဲမှာပဲမူပိုင်ခွင့်လျှော့ပေးလိုက်ပေမဲ့ဖွံ့ဖြိုးမှုနှိမ့်ကြတဲ့နိုင်ငံတွေမှာထုတ်လုပ်ဖို့အခက်အခဲရှိနေဦးမှာဖြစ်တာကြောင့်လိုအပ်တဲ့နိုင်ငံတွေစီ ကိုဗစ်ဆေးလှူဒါန်းတဲ့အစီအစဉ်ကိုဦးစားပေးတဲ့လို့သူကပြောပါတယ်ခင်ဗျ။အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုဒုတိယလှိုင်းကိုကျော်လွှားနိုင်ဖို့ရုန်းကန်နေရချိန်မှာပဲအိန္ဒိယနေဖြစ်တဲ့နီပေါ၊ထိုင်း၊လာအိုနိုင်ငံတွေမှာကူးစက်မှုတွေမြင့်တက်လာတာကြောင့်ခရီးသွားလာခွင့်တားမြစ်ချက်အပါအဝင်ကန့်သတ်ချက်အသစ်တွေချမှတ်ထားပါတယ်။ကိုဗစ်ကူးစက်မှုပေါင်းသန်း20ကျော်ရှိတဲ့အိန္ဒိယမှာပြီးခဲ့တဲ့တနင်္လာနေ့တည်းကတည်းကကိုဗစ်ကြောင့်သေဆုံးသူ3,500 နီးပါးရှိပြီးအခုချိန်ထိသေဆုံးသူပေါင်း2,200ကျော်ရှိပါတယ်။အိန္ဒိယနဲ့ထိစပ်နေတဲ့နီပေါ်နိုင်ငံမှာဗိုလ်ထုနေ့ကကူးစက်လူနာ8,600ကျော်တွေ့ရပြီးကိုဗစ်ဖြစ်လာခြင်းကဆလို့တည့်ရက်တွင်အများဆုံးကူးစက်မှုဖြစ်ပါတယ်။ထိုင်းနဲ့မြန်မာရဲ့အိမ်နီးချင်းဖြစ်တဲ့လာအိုနိုင်ငံမှာတော့ဧပြီလ20ရက်မတိုင်ခင်တနင်္ဂနွေလုံးမှာကိုဗစ်ကူးစက်သူပေါင်း60လောက်သာရှိခဲ့ပေမဲ့အခုဆိုရင်ဗိုလ်ထုနေ့ကကူးစက်လူနာသစ်46ဦးအပါအဝင်ကိုဗစ်ကူးစက်သူစုစုပေါင်း1,100နီးပါးရှိလာပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်၊ကနေဒါနဲ့နော်ဝေးနိုင်ငံတွေကိုEU ဥရောပသမဂ္ဂအဖွဲ့ကစစ်ဘက်ဆိုင်ရာစီမံကိန်းမှာပူးပေါင်းပါဝင်ခွင့်ပြုမဲ့အကြောင်းကြာသာပတေးနေ့မှာကြေညာပါတယ်။ EU အဖွဲ့ဝင်မဟုတ်တဲ့ပြင်ပနိုင်ငံတွေကိုစစ်စင်ရေးမှာပူးပေါင်းပါဝင်ခွင့်ပေးတာဟာ EU အတွက်ဒါပထမအဦးဆုံးနဲ့ဖြစ်ပါတယ်။ NATO အဖွဲ့ဝင်3နိုင်ငံကိုခွင့်ပြုမဲ့အစီအစဉ်ကိုတော့ Belgium နိုင်ငံ Brussels မြို့မှာ EU ကာကွယ်ရေးဝန်ကြီးတွေစီးဝေးထိုင်ပြီးဆုံးဖြတ်အတည်ပြုခဲ့တာပါ။ဥရောပတစ်လွှာစစ်တပ်အင်အားနဲ့စစ်လက်နက်ပစ္စည်းတွေရွှေ့ပြောင်းလှုပ်ရှားရမှာယူရိုကရစီယန်လျားရဲ့နှောင့်နှေးမှုတွေကိုကျော်လွှားပြီးညံစံစေဖို့ရည်ရွယ်ချက်နဲ့ခွင့်ပြုလိုက်တာပါ။ဒီဆုံးဖြတ်ချက်ဟာ EU နိုင်ငံတွေအတွက်သာမကနေတိုးနိုင်ငံတွေအတွက်ပါစိတ်ကိုအရေးကြီးတယ်လို့ဂျာမန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒီလိုစစ်ဘက်ဆိုင်ရာလှုပ်ရှားမှုတွေညံစံမှုဟာရုရှားနဲ့ပြည်ပကဖြစ်နေတဲ့အခြေအနေမျိုးမှာအရေးကြီးတယ်လို့နေတိုးအဖွဲ့ကပြောထားပူပါတယ်ခင်ဗျာ။ဒီဗန်ဘက်ကသာနိုင်ငံရေးဆုံးဖြတ်ချက်ချနိုင်မယ်ဆိုရင်လာမယ့်သတင်းပတ်တွေအတွင်းအမေရိကန်နဲ့အီရန်ကြား2015အီရန်နိုင်ငံကနျူကလ িয়ার စာချုပ်ပါအချက်တွေကိုပြန်လည်လိုက်နာဖို့သဘောတူညီချက်ရနိုင်မယ်လို့အမေရိကန်နိုင်ငံသားဤဌာနအစိုးရအရာရှိတဦးကပြောပါတယ်လက်တွေ့ဖြစ်လာဖို့ကတော့အီရန်နိုင်ငံဘက်ကလုပ်ရမယ့်ကိစ္စတွေဖြစ်တယ်လို့အမည်မဖော်လိုတဲ့အမေရိကန်အရာရှိကကြာသာပတေးနေ့မှာတယ်လီဖုန်းကတဆင့်သတင်းစာရှင်းလင်းပွဲတွင်ပြောဆိုခဲ့တာပါ
တောက်ကြနေလောက်ဆုံးရတဲ့တွင်တွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bami.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ကြ ्याई နဲ့တက်မှာပဲဖန်ယူနားဆင်နိုင်ပါတယ်အခုကစလို့တွင်ပြပချက်တွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်ကချင်ပြည်နယ်ဘက်ကတိုက်ပွဲတွင်နဲ့စတင်ပါမယ်ကချင်ပြည်နယ်မိုးမောင်းမြို့နယ်မြို့သစ်ကုံလောရွာနီးမှာတမတော်နဲ့ KIA ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲဟာကျသပရီးမှာတော့စစ်တပ်ကလေကြောင်းကနေပြန်လည်ပစ်ကတ်တက်ခတ်ပြီးတိုက်ပွဲတွေပုံမိုပြင်းထန်လာကြောင်းဒေသခံတွေကပြောပါတယ်။ကချင်နဲ့ရှမ်းမြောက်ဘက်ကနောက်ဆုံးအခြေအနေတွေကိုကိုရဲမုံကပြောပြပြပါဦးခင်ဗျာ
။ကချင်ပြည်နယ်မိုးမောင်းမြို့နယ်မြို့သစ်ကုံလုံးရွာအနီးဖြစ်ပွားနေတဲ့တိုက်ပွဲဟာ73ရက်မြောက်နေ့အဖြစ်ဆက်လက်ဖြစ်ပွားနေပါတယ်။ဒီလ3ရက်နေ့ကတမတော်ရဟတ်ရင်တစည်းကို KIA ကပြစ်ချခဲ့ပြီးတဲ့နောက်လေကြောင်းတိုက်ခိုက်တာတွေအရှင်ရောကြခဲ့ပေမဲ့အခုအခါမှာတော့အရင်လိုပြန်လည်ပြင်းထန်လာနေကြောင်းမြို့သစ်ကုံလုံးဘက်ကဒေသခံတယောက်က VOA ကိုခုလိုပြောပါတယ
်။လေရင်က3လေးခေါက်တော့လာပြီ။အရင်ကတော့မိုင်းချေနတ်တော်တော့အဝိပုံအဲ့လိုမျိုးလာချိုင်။ဒီကနေတော့ဟိုမြေခွေတွေ့ရတယ်။ဟိုသူများပြောတာဒီအခုမွေးနဲ့ဟိုအစိမ့်မွေးပေါ့။အဲ့အဲ့လိုမျိုးနဲ့လာချေလို့ပြောတာ
။အခုလိုတိုက်ခိုက်မှုတွေမှာလက်နက်ကြီးနဲ့ပစ်ခတ်တံတွေကြားနေရတယ်လို့လက်နက်ငယ်တံတွေလည်းကြားနေရတာကြောင့်မြေပြင်ကပါထိုးစစ်ဆင်တိုက်ခိုက်တယ်လို့ဒေသခံတွေကခံမှန်းပြောဆိုကြပါတယ်။
ဒီနေ့တနေ့ကုန်ပါဆရာဖြစ်တာအချမ်းနေရာလုံးကအသေးရောအကြီးရောတောင်းချင်မှာတောင်းချင်မှာပိုင်နေတာအဲဒီမင်းရဲ့ဘိုင်းကတော့မုံမော့ပုံမော့နဲ့လည်းပြစ်တဲ့ဒီဟိုဝလန်ကလည်းပြစ်တဲ့သူတို့ဒီလေတက်လိုက်တော့တစ်ခါလဲမဆက်စလုံးနေတာပေါ့ဟိုမိုင်းကျတော့ဆိုရင်တော့တေးရင်ပြန်တော့ပြန်တိုက်ရလေ
မုံမော့ဒေသခံတူကလည်းတိုက်ခိုက်မှုအခြေအနေတွေကိုအခုလိုပြောပါတယ
်ဒီနေ့မနေ့ကတော့မနေ့6နိုင်ရစပြီးတော့ဆက်တနိုင်ခွဲတီကိုအမြောက်နဲ့လက်မကြည့်ရလေကျွန်တော်ဟာဝိုင်ယာတွေနဲ့ကြည့်ပြောရတယ်။အဲ့ရာကြီးကပမောအမြောက်တက်တက်နဲ့ကြည့်တယ်ပြောတယ်။ခုနကတော့နှစ်နိုင်ခွဲလောက်ခါမှာကြက်နစီနဲ့ဖြစ်တယ်။ခါတိုင်းတုံးတဲ့လေကြီးတော့မဟုတ်ဘူးဆိုတော့ဒီကခံရတော့ပြောပါရတယ်။ဘာလို့ဆိုအခုဟာကအားလေးညံနေပေါ့လေ။ကြက်ဖိုက်တာလိုမျိုးနေနဲ့လာတယ်ခင်ဗျာ။ခ
ခိုင်းနေကြစီသားနည်းနည်းရှိတယ်အဲ့ဒီနေ့ကတော့မနက်ကလေးအရင်၁၂နာရီကျော်လောက်မှာပဲခဏနားရတယ်ပေါ့လေတော့ရှောက်ဖြစ်နေတယ်ခုနအချိန်ကြီးပေါ့လေ
ပြစ်ခက်ခဲတဲ့လက်နဲ့ကြီးကြီးဟာတာလီနဲ့နွမ်းလန်းရွာအတင်းကြားရောက်ပောက်ကွဲတာတွေရှိတယ်လို့မြကြီးနားဗမော်ကာလန်ဘေးမှာလည်းကြားရောက်ပောက်ကွဲကြောင်းပြောပါတယ်မိုးမောင်းမြို့နယ်အတွင်းတိုက်ပွဲတွေဟာပြီးခဲ့တဲ့လ24ရက်နေ့ကလေးကစတင်ခဲ့ပြီးတမတော်ဘက်ကနေစဉ်လို့လေကြောင်းကနေ4-5ချိန်လောက်ပြစ်ခက်တိုက်ခိုက်ခဲ့ကြောင်းနဲ့ပြီးခဲ့တဲ့2ရက်ကတော့ညနေခင်းနဲ့ညပိုင်းတွေမှာဒါတစ်ချိန်နှစ်ချိန်နောက်သာလေရင်လာတာရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်။ KIA ကဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲသတင်းတွေကိုမရရှိသေးကြအောင်ခုလိုပြောပါတယ
်။အဲ့ဒါကျွန်တော်တော့မကြားရဘူးခင်ဗျာ။ညနေတော့တိုက်ပွဲကြီးနေမှာတက်ဖို့ခင်ဗျာ
။ပြီးခဲ့တဲ့ရက်တွေကတိုက်ပွဲဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းခွတ်ခိုင်မြို့နယ်ဘက်မှာတော့အခြေအနေဟာငြိမ်သက်နေကြောင်းဒေသခံတွေကပြောပါတယ်။ဒီလ4ရက်နေ့ညနေပိုင်းနဲ့ညပိုင်းတွေမှာခွတ်ခိုင်မြို့အနီးအနားမှာတမတော်တပ်ဖွဲ့တွေကို TNL တအမ်းပလောင်နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေကတိုက်ခိုက်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားသလို MNDAA ကိုကန့်တပ်ဖွဲ့ကလည်းမေလ5ရက်နေ့မှာသူတို့တပ်ဖွဲ့နဲ့ခမာယ369အကြားကုတ်ခိုင်မြို့နယ်ပိန်းဝဲရွာအနီးမှာတိုက်ပွဲဖြစ်ခဲ့ကြောင်းဒီတိုက်ပွဲမှာတမတော်ဘက်ကလက်နက်ခဲယမ်းတွေတင်စီရမိကြောင်းနဲ့ကြာဆုံးသူတချို့ရဲ့ဓာတ်ပုံတွေကိုထုတ်ပြန်ခဲ့ပါတယ်ကချင်နဲ့ရှမ်းပြည်နယ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တမတော်သတင်းမှန်ပြင်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးခင်ဗျာ
။ကိုရဲမောင်ကတင်ဆက်ပေးကြတာပါ။ VOA ရဲ့တောက်ကြနေမနေ့ကအစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့မြန်မာပြည်ကပုံမှန်မလဲပတ်နိုင်တော့တဲ့ဘန်တွေအကြောင်းကိုပြောပြပေးပါမှာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ3လကျော်ကြာလာတဲ့အထိကန့်ကွက်ဆန္ဒပြပွဲတွေနဲ့မတည်မငြိမ်အခြေအနေပေါ်မှာစိုးရိမ်မှုတွေနဲ့အတူဘန်လုပ်ငန်းတွေမှာလည်းအခက်အခဲတွေကြုံနေရပါတယ်။အကန့်အသတ်နဲ့သာငွေထုတ်ခွင့်ပြုတာဝန်ထမ်းတွေအလုံးမစင်ပဲဆက်အာဏာသိမ်းမှုကိုဆက်လက်ဆန့်ကျင်ကန့်ကွက်နေတာတွေအပါအဝင်ဗန်လုံငန်းတွေမှာကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ဗန်နာရေးလောကကကျွမ်းကျင်သူတွေကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့အခုလိုဒီဗန်တွေမှာငွေထုတ်ရခက်ခဲရတာကဘာကြောင့်ဖြစ်လာခဲ့ရပုံကိုဗဟုဗန်ဒီယိုကထဦးဝင်းတော်က
အခုကြောက်တိုးဝိဖြစ်နေတဲ့ဖြစ်စဉ်တွေကဘာကြောင့်လဲဆိုတော့ဒီဝန်ထမ်းတွေရန်ကန်ရေးအတွင်းလည်းဖြစ်တဲ့ပုံမှာမူတည်ပြီးတော့ရုံးမတက်နိုင်တဲ့အခါမှာဘန်ဒီမှာထွက်နိုင်တဲ့အင်အားနည်းသွားပါတယ်ဒီချိန်မှာပဲဘန်ဒီမှာလူတွေတိုးတာပဲအတိုးတော့ကြာနှစ်ချောင်းရှိပါတယ်တစ်ချက်ကတော့တကယ်ကိုလူအပ်လို့ထွက်တာအဲ့တော့ဘန်100ရှိရဆိုရင်ထွက်နိုင်တာဘန်20လောက်ပဲဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီ5000လောက်ရှိတဲ့အင်အားကဘန်မှာသွားပြီးပြုတ်တာပဲအဲ့ဒီပုံမှာမူတည်ပြီးတော့နောက်ဆက်ဖြည့်စည်းလို့သူတွေကဘန်ဒီမှာလူတွေဝိုင်းထုတ်နေပြီးချုပ်ကြပါဆိုတဲ့ message ဖြစ်တာနေပြီးတော့မှဒီပြဿနာပေါ်လာတဲ့အရင်းခံပါပဲဘန်ဒီပုံမှာယုံကြည်မှုမရှိတဲ့ဆိုတဲ့အာဒီလုံးဝမဟုတ်ဘူးဆိုတော့ဘိုးဘန်ကထုတ်တယ်ချက်ထုတ်ပြီးဖြစ်တယ်အခုလတ်တလို့တော့ကန့်တန်းနဲ့ဖြစ်သွားတဲ့ကိစ္စလေးမှာလူတွေတန်းစီတဲ့အကြောင်းလက်ချက်ရှိပါတယ်ကျွန်တော်တို့ internet connection မှာအခု internet connection ကကျွန်တော်တို့အခုပြန်ပြီးတော့အလုံး data transfer တွေအလုံးလုပ်လို့ရသွားပြီ
ဒီငွေထုတ်ရခက်ခဲလာတဲ့ကြေညာပေါ်ပုဂ္ဂလိကဘန်တွေအနေနဲ့ပြန်ပြည်လည်စေဖို့ကြိုးပမ်းစီစဉ်နေပုံကိုလည်း AR ban dukatha dokins ဆိုက
customer တွေကိုကျွန်တော်တို့ကတော့အမကပေးနိုင်ပါတယ်အခုတို့ရဲ့စိုးရိမ်စိတ်ကလေးတွေရှိနေတဲ့ကြောင့်မို့လို့ဒီလိုထုတ်တယ်ဆိုတာကိုလည်းကျွန်တော်တို့အနေနဲ့နားလဲပါတယ်အခုတက်လိုက်ကြမြလဲကျွန်တော်တို့ဖြည်းဖြည်းလေးလည်းရှိပါတယ်အဲ့တော့တိတ်ကြီးတော့ကြာကြာရှိနေတယ်လို့တော့မထင်နောက်တစ်လနှစ်လလောက်ဆိုရင်တော့ပြန်ပြီးတော့ဒီသားကြပါမယ်လို့ထင်တယ်ဘာလို့ကျွန်တော်တို့ဘန်ဆိုရင်ခုဒီဘန်ကိုတော်တော်များများပေါ့တပြီလုံးမှပြန်ဖွင့်ပြီးတော့သူ့ကစားမနဲ့သူသူ့ဘန်ခွဲနဲ့သူပေါ့အဆင်ပြေပေပေါ့လိုအပ်တဲ့ချိန်မှာရောက်နိုင်အောင် access လုပ်နိုင်အောင်ပေါ့လို့ထင်ပြီးတော့စီစဉ်ပေးထားပါတယ်အခုဆိုကျွန်တော်တို့ဆယ်နှစ်ရည်စပြီးအဲ့ဒါလုပ်ပါပါတော့တခြားဘာနေလဲအဲ့လိုစီစဉ်ဆောင်ရွက်နေတယ်လို့ကြားပါတယ်။ရောက်မလို့ဒီလိုမျိုးသိုးရင်စိတ်နဲ့ဖြစ်နေတာပြောတာပြန်ပြီးတော့အဲ့လိုသူဟာသူနေသားတခြားဖြစ်သွားမယ်လို့ထင်တာပါပဲ
။အဲ့ဒီတော့လက်ရှိငွေထုတ်နိုင်မှုပမာဏအကန့်အသတ်ဖြစ်နေရတဲ့အနေအထားကိုလည်းဘိုးဘန်ဒီယိုကထာက
ဒါနိုင်ငံတကာမှာလည်းဒါလုတ်ခွင့်ရှိပါတယ်။နိုင်ငံတော်ဘိုးဘန်ဒီအားလုံးနိုင်ငံတော်ရဲ့ဘီကချက်မှန်တိုင်းထဲမှာပါတဲ့ furniture sector တခုကိုဒီလိုမျိုးစုပြုံပြီးတောင်းလို့လုပ်မယ်ဆိုရင်ကတည်းကလည်းလိုရတယ်ဆိုတော့ကျွန်တော်ကတ်တက်လိုက်အဲ့ကတ်တက်ချက်နဲ့ယုံကြည်မှုပြတာနဲ့ရောသွားတယ်အဲ့တော့ကျွန်တော်ဒီဘယ်ချိန်ကြီးကတ်တက်နေမှာလဲအခုကျွန်တော်တို့စီဝိုင်းလုံငန်းရှင်နဲ့တွေ့တယ်တိုက်တဲ့နဲ့လိုအပ်တဲ့ကမုန်းမှုတွေကျွန်တော်ပေးမယ်ဆိုအောင်ရှင်းပြခဲ့ပါတယ်ကျွန်တော်တို့တရှိကီစုလူလူအစားအကြီးအငယ်အလတ်စီဝိုင်းလုံငန်းရှင်ဒါ top down ticket ပြည်တွေဒီပေါ့အကုန်ပါတယ်အဲ့တို့ကပါအခုငွေတွေကို120ကတ်တက်နေဆိုပြီးတော့ငွေမအပ်တော့အိမ်မှာတင်းထားတယ်ဒိုင်းစတာထဲမှာဝင်ရောက်မလာဘူးထုတ်တဲ့လူတွေကအတင်းထုတ်တယ်ဒါပေမဲ့အဲ့တဲ့လူကမအပ်ဘူးဆိုတော့ဒါ banking circulation မမှန်ဘူ
းအခုဘန်တွေပုံမှန်မလဲပတ်နိုင်ချိန်မှာအရေးပေါ်ကြီးကြီးမားမားငွေပမာဏလိုအပ်မှုအတွက်လဲကြိုးပမ်းပေးနေရပုံကိုလဲ အရင်ဗဟိုဘဏ်ဒုက္ခထအဖြစ်တာဝန်ထမ်းမှုခဲ့သူဒေါခင်ဆောဦးက
စပယ်ရှယ်ကိစ်စီပေါ့နော်စေယုံတဲရတာတို့ကလေးတွေကြောက်အားရမယ့်အချိန်ကြီးတော့မဟုတ်တော့ထူးခြားတဲ့အချိန်ကြီးတည်းပေါ့နော်အခုမှဆိုအမျိုးသမီးကမိုးထွားမယ်ပေါ့နော်အဲ့လိုဟာမျိုးတွေကကျမတို့ကစပယ်ရှယ်ကိစ်နဲ့စဉ်းစားပြီးတော့တတ်နိုင်ဆုံးကစတမာစိတ်ချမ်းသာကိုကျွန်တော်တို့ဖြည့်ဆည်းပေးနေတာရှိပါတယ်စိတ်ရှိရှိနဲ့ဒီလိုမျိုးပေါ့နော်အဲ့လိုတန်းစီဆောင်ရတာမျိုးလုတ်ပြီးတခုတော့ကျမတို့ကလည်းတတ်နိုင်မှာသူတို့အဆင်ပြေပြေပေါ့နော်နေရာထိုင်ခင်းချပေးတာရေပလင်းလိုဘာလို့ပေါ့နော်သူတို့လည်းအကြာကြီးနေရတယ်ဆိုတော
့အဲ့ဒီတော့ဗန်ရီပုံမှန်ပြန်လဲပတ်နိုင်ဖို့ငွေအမှုတွေပိုတိုးလာအောင်နဲ့နောက်ပိုင်းငွေထုတ်ပေးမှုကန့်သက်ချက်တွေကိုပါဖြေလျှော့လာနိုင်တာကိုလည်းဘိုးဘန်ဒုက္ကဋ္ဌဦးဝင်းတော်က
ဗန်ရီကိုယုံကြည်မှုမရှိဘဲနဲ့ငါတို့အထားတဲ့ငွေတွေ220ပဲထုတ်ရမယ်မူတည်ပြီးမအပ်တဲ့အတွက်ကြောင့်ကျွန်တော်ကအဲ့တော့အအောင်လို့ဖြင်းအပြစ်ဖိလိပ္ပိအနှံ့နေတယ်လို့ထုတ်လိုက်တဲ့အကြောင်းတရားစီဟိုလာတဲ့ငွေအလုံးကိုအကန့်အသတ်မရှိထုတ်ပေးတဲ့နယ်ဆိုတဲ့ message ကို public ကိုပေးလိုက်တာပါတခုတော့ကွဲပြားသွားတယ်ငွေကလူတွေဘာလို့တန်းစီရလဲဆိုတဲ့ကန့်သက်ချက်နဲ့လုပ်တဲ့အချိန်မှာအဲ့ကန့်သက်ချက်ဘောင်နေကနေပြီးတော့ထုတ်ရမယ်နေထားတော့ပထမငွေစင်းနေရရှိနေမှာဒုတိယအနှံ့နေရဒီမေလာ3ရက်နေ့လောက်ပိုင်းအပ်တဲ့ငွေကတော့အဲ့တော့ဟိုကန့်သက်ချက်မရှိထုတ်နိုင်မယ်ဒါပေမဲ့ဒုတိယအဆင့်ကမူလအနှံ့ထားတဲ့စင်းဟောင်းတွေကိုလည်းပထမအဆင့်မှာ20ရက်လုံးဒုတိယအဆင့်30ရက်လုံးတတိယအဆင့်50ရက်လုံးစသဖြင့်ဒါဥမာပြောတာပေါ့လေရာခိုင်နှုန်းလိုက်အနှံ့ငွေပမာဝမူတည်ပြီးတော့တုတ်ပေးဖို့ plan လဲဆွဲပြီးဖြစ်ပါတယ်ဒါပေမဲ့တချို့ကမင်း understanding ဖြစ်သွားတယ်ခေါင်းနဲ့တင်းနဲ့စပိတ်လို့လိုက်တော့ဘာလို့ငွေတွေဆုံးမလာဆောင်မှုဖြစ်သွားပါလဲဒါမှပူပင်နေရာမလို့ပါဘူး social နိုင်ငံလုံးဝမရှိရယ်ငွေသားလုံလောက်မှုကိစ္စနဲ့ပတ်သက်လို့လည်းပဲမဆွေးမှလည်းနောက်မကြခင်ကာလမှာပဲရာခိုင်နှုန်းလိုက်တတ်မှတ်ပြီးပြီးသွားမှာဖြစ်ပါတယ်
တကယ်တော့ဆေးဟနာသိမ့်ပြီးအခုလိုငွေထုတ်မှုအကန့်အသတ်တွေနဲ့အတူလူလူကြာယုံကြည်မှုကြာဆင်းလာချိန်မှာစစ်ကောင်စီအပေါ်မှာငကူကယုံကြည်မှုကျဆင်းနေတာကြောင့်လဲပုံမှန်ပြန်ဖြစ်ဖို့ဖြည့်ရှင်းရခက်နိုင်တယ်လို့တော့စီးပွားရေးပညာရှင်တွေကသုံးသပ်ထားကြပါတယ်ခင်ဗျာ
ကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာပါဆက်လက်ပြီးတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေကိုတင်ပြပေးပါမယ်မြန်မာနိုင်ငံအရှေ့မြောက်ပိုင်းတရုတ်နိုင်ငံနဲ့ကုန်သွယ်ရမှာအဓိကကျတဲ့မူဆယ်မြို့ကနယ်စပ်ဂိတ်တွေကို၃လဆက်ပိတ်ထားမဲ့သဘောမျိုးတရုတ်ဘက်ကကြေညာပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်ဘက်မှာကိုဗစ်ရောဂါကူးစက်မှုကြောင့်နယ်စပ်ဂိတ်တွေကိုပိတ်ထားတာဖြစ်ပြီးမူဆယ်နယ်စပ်ဂိတ်တွေကိုမေလ9ရက်နေ့မှာပြန်ဖွင့်မယ်လို့အရင်ကတည်းကပြောထားပေမဲ့ပြန်မဖွင့်သေးပဲ3လထပ်တိုးလိုက်တာဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြပေးထားပါဗျ
။ကိုဗစ်ကူးစက်မှုကြောင့်မြန်မာနိုင်ငံနဲ့နယ်စပ်မြို့ဖြစ်တဲ့တရုတ်နိုင်ငံတဲကရွှေလီနဲ့ကျဲကောင်မြို့နှစ်မြို့စီကိုအသွားအလာတွေကိုတရုတ်အစိုးရက2လကြာပိတ်ပင်ထားခဲ့ပြီးမေလ4ရက်နေ့ကတော့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအကန့်အသတ်တွေဖြည့်လျှော့ပေးခဲ့ပါတယ်။ဒါပေမဲ့ယောဂါကူးစက်မှုရှိနေသေးတာကြောင့်နောက်ထပ်3လလောက်ထပ်ပြီးစောင့်ကြည့်သွားဖို့တရုတ်ယူနန်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကဆုံးဖြတ်လိုက်ကြပါတယ်။ဒါကြောင့်ရွှေလီနဲ့ကျဲကောင်မြို့တွေနဲ့ဆက်နေတဲ့မြန်မာနိုင်ငံဘက်ကမူဆယ်နယ်စပ်ဂိတ်တွေကိုလည်းဒီကာလအတွင်းဆက်ပြီးပိတ်ထားအောင်မယ်လို့ရွှေလီမြို့ပြင်ပဆက်ဆံရေးဌာနကမြန်မာကုန်သွယ်ရေးတာဝန်ရှိသူတွေကိုမေလ9ရက်နေ့ကအကြောင်းကြားလိုက်တာဖြစ်ပါတယ်။အခုလိုရွှေလီမြို့တာဝန်ရှိသူတွေရဲ့ကြေညာချက်ကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာရပ်ဆိုင်သွားပြီးဘယ်တော့ပြန်ဖွင့်မယ်ဆိုတာမသိရသေးကြောင်းမူဆယ်စံကုန်သည်များအသင်းတာဝန်ရှိသူဦးမင်းသိန်းက VOA ကိုပြောပါတယ
်၃လဆောက်ကြည့်တယ်ဆိုတော့၃လတင်မှပြန်ဖွင့်မှာလားဒါမှမဟုတ်ကိုဗစ်၃လရှိပြီကပြန်ဖွင့်မှာလားဒါမျိုးမစိမ်းနိုင်ဘူးကွာဒီကအဝင်ရောက်ဆက်ပေါ်ဒီအပေါက်ကအစီချောက်လာလားဝင်ဆက်ရှိတဲ့အပေါက်ကိုပြန်ရတာကွာအခုတော့လုပ်နေရတော့ဒါတောင်းလျှောက်ပြေးထားတဲ့ဆိုတာသဘောဖြစ်သွားတယ
်စံစကွဲကြက်တော်ငရုတ်ပဲမျိုးစုံပြောင်းတဲ့ရေထွက်ပစ္စည်းစတာတွေကုန်ကားအစီး300လောက်မြန်မာဘက်ကတရုတ်ကိုနေတိုင်းတင်ပို့ရပါတယ်။တရုတ်ဘက်ကတော့လျှက်စစ်ပစ္စည်း၊စောက်လုပ်ရေးနဲ့ဓာတ်မြေဩဇာအပါအဝင်လေယာဉ်သုံးပစ္စည်းတွေတရက်ကိုအစီး300လောက်မြန်မာနိုင်ငံထဲပြန်ဝင်လာတာပါ။ဒီလိုမူဆယ်မန်ဝင်းဂိတ်ကနေနှစ်နိုင်ငံအပြန်အလှန်ကုန်သွယ်မှုကအခုတော့ရပ်တန့်နေသေးတယ်လို့ဦးမင်းသိန်းကပြောပါတယ်။နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမှာနောက်ထပ်အဓိကကျတဲ့မူဆယ်မြို့ကနန်းတော်နဲ့စင်ဖြူဂိတ်ပေါက်နှစ်ပေါက်ကလည်းမြမပြည်တွင်းကိုဗစ်ရောဂါစတင်တွေ့ရှိခဲ့တဲ့2020အေပီလကစလို့တရုတ်ဘက်ကပိတ်ထားတာဒီနေ့အထိဖြစ်ပါတယ်။အခုလိုကန့်သက်ထားပြီးမလဲမူဆယ်နယ်စပ်ကုန်သွယ်ရေးပုံမှန်ပြန်ဖြစ်ဖို့တော့နှစ်နိုင်ငံဆွေးနွေးနေစေဖြစ်ကြောင်းမူဆယ်ခရိုင်အုပ်ချုပ်ရေးဒုညွန်ကြားရေးမှူးဦးမောင်မောင်တန်းကပြောပါတယ်
။ဒီလက်ရှိအခြေအနေကပိတ်ထားတာပေါ့နော်။ဟိုပိတ်ထားတဲ့ဒီနာတာတာတို့ကတော့ကုန်သွယ်ရေးတို့ကလည်းဒါအများပြန်ဖွင့်နိုင်မှုအတွက်ကျွန်တော်လည်းဤတိုင်းနေနေဖြစ်တယ်။ကုန်သွယ်အခြေအနေအရလက်ရှိကပုဂ္ဂိုလ်ဟိုဘက်ကမှန်ဝင်းလုံးလုံးပိတ်ထားတဲ့ကြောင့်မလို့ရှင်ဆန်းကျောက်ကိတ်ကလည်းကိုယ့်ရဲ့ကောင်ဟာ
ားလုံးအိုက်သက်သွားတယ်ဒါပေမဲ့အခုလောလောဆယ်ကအတိရပြီဆိုတော့အတိသွားတာများတာပေါ့နော်ဆင်းရဲတခွားမွေစပြီးအများတာသွားတာ
ကျင်းစန်းကြော့နဲ့ဝန်တိန်နေဇက်ဂိတ်တွေကနေမြမာကုံစိမ့်သီးနှံတွေတင်ပို့နေတဲ့ဆိုပေမဲ့တရုတ်ဘက်ကဂျမ်းမာရေးကန့်သက်ချက်တွေကြောင့်အ ਨੇ ချင်းပဲတင်ပို့နိုင်ကြောင်းကုံတယ်တွေကပြောပါတယ်မြမာကုံသွယ်ရေးဝန်ကြီးဌာနရဲ့2019-2020ဗန္ဒာရေးနှစ်စရင်အရာဆိုရင်မူဆယ်နေဇက်စခန်းကနေနှစ်နိုင်ငံကုံသွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်း4800ကျော်ရှိပါတယ်ဒါပေမဲ့အခုလာမဲ့ဗန္ဒာရေးနှစ်မှာတော့ဒီပမာဏထက်အများကြီးရော့ကျသွားနိုင်တယ်လို့မူဆယ်နေဇက်ကုံတွေတွေကခံမှန်းထားကြပါတယ်ခင်ဗျာ
ကိုခေမောင်စိုးမင်းကပြောပြပေးသွားတာပါဆက်လက်ပြီးတော့ PSI ဂျိုရုဆလောင်းလေးကိုဆက်ပြီးသေယူနေတဲ့သတင်းကိုတင်ဆက်ပေးပါမယ်တရားမဝင်ဂျိုရုရုတ်တံဖမ်းဆက်တွေတက်ဆင်အုံပြူကြီးစုသူတွေကိုအေးအေးယူမယ်ဆိုပြီးတော့အာနာသိန်းစစ်ကောင်စီကကြီးညာခဲ့ပြီးတဲ့နောက်တချို့မြို့နယ်တွေမှာအာနာပိုင်တွေက PSI ဂျိုရုဆလောင်းလေးကိုဆက်လက်ဖြုတ်သိမ်းနေပါတယ်လုပ်ငန်းလုပ်ကွင်းပိတ်ခံထားတဲ့ DVB နဲ့မြစည်းမသတင်းဌာနတွေရဲ့သတင်းတွေကိုဖမ်းယူကြီးစုနိုင်တဲ့PSI ဂျိုရုဆလောင်းလေးကိုတရားမဝင်တတ်မှတ်လိုက်တာကိုတချို့မြို့နယ်တွေကမသိကြသေးသူတွေရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်းကပြောပြပေးပါမယ်
။နိုင်ငံတည်ငြိမ်အေးချမ်းမှုကိုထိခိုက်စေတဲ့အကြောင်းတွေ၊နိုင်ငံတော်ကိုတစ္ဆာဖောက်ဖျက်ပုံကံမှုတွေကိုအားပေးရာရောက်တဲ့ဆိုတဲ့အကြောင်းတွေထုတ်လွှင့်နေတဲ့ဂျိုရုဆလောင်းဆက်အတက်ဆင်အသုံးပြုသူတွေကိုရုံမြင့်တန်ကြားနဲ့ဗီဒီယိုဥပဒေအရအရေးယူမယ်လို့နာဆာကစစ်ကောင်စီကမေလ4ရက်နေ့ကအတည်ပြုချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာတရားမဝင်ဂျိုရုဆလောင်းတွေလို့ပြောထားပေမဲ့ဘလို့အမျိုးအစားဘလို့ဂျိုရုဆလောင်းလဲဘလို့ရုပ်မြင်တန်ကြာဖန်ဆက်လဲဆိုတာအတိအကျပြောမထားပါဘူး။နိုင်ငံအနှံ့အများစုတက်ဆင်အသုံးပြုနေကြတဲ့ PSI ဂျိုရုဆလောင်းနဲ့ဖန်ဆက်တွေကနေဆရာနာသိမ်းပြီးတဲ့နောက်ပိုင်းလုပ်ငန်းလည်ပတ်ခွင့်ပိတ်ပင်ခံခဲ့ရတဲ့ DVB နဲ့မြစည်းမလို့သတင်းမီဒီယာတွေရဲ့ထုတ်လွှင့်ချက်တွေအပြင်တခြားနိုင်ငံတကာရုပ်သံလိုင်းတွေကိုဖမ်းယူကြည့်လို့ရနေတာပါ။စေကောင်စီကမတရားအသိဉာဏ်ထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်ကိုလည်းမြစည်းမရုပ်သံသတင်းဌာနကထုတ်လွှင့်ပြသနေတာမို့လို့အခုလိုပိတ်ပင်ခဲ့တာပါမြန်မာနိုင်ငံမှာစစ်အာဏာမသိမ်းခင်ကတည်းက PSI ဂျိုရုဆလောင်းတွေကိုနိုင်ငံတွေကနေရာတော်တော်များများမှာတက်ဆင်ကြီးစုကြပါတယ်အခုတော့ထောင်ဒဏ်တစ်နှစ်ငွေဒဏ်5သိန်းအထိချမှတ်အရေးယူနိုင်တဲ့တားမြစ်ချက်ကိုထုတ်ပြန်ပြီးတဲ့နောက်ပိုင်းတနင်္သာရီတိုင်းဒဝယ်မြို့မှာအာဏာပိုင်တွေကိုယ်တိုင်အိမ်တွေမှာလိုက်ပြီးဖြုတ်ခိုင်းနေတယ်လို့တဝယ်ဒေသခံတွေကပြောပါတယ
်ဟုတ်တယ်ဟိုတဝယ်ဘက်မှာလည်း PSI ဆလောင်းတွေကိုကျွန်တော်တို့ဒီစစ်တပ်ကနေပြီးတော့လာဖြုတ်ခိုက်တာတွေပါလေရှိတယ်တချို့ကြတော့လည်းဒီကြောက်လို့ဆိုပြီးတော့ကျွန်တော်တို့ဖြုတ်သိမ်းနေတာမျိုးတော့ရှိတော့ပေါ့နော်ဒီတလောကဆိုလို့ရှိရင်ကျွန်တော်တို့ကမ်ဘောဘက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီ PSI ဆလောင်းတွေကိုမဖြုတ်လို့ရှိရင်အရေးယူမယ်ဆိုပြီးတော့ပေါ့နော်ဒီ PSI ဆလောင်းတွေကတရားမဝင်ဘူးဆိုပြီးတော့ဒီပြောပြီးတော့တက်ကရနေပြီးတော့ဒီစာရွက်တွေ live ဝေးတယ်တက်တယ်ဒီမှာလက်ကတ်တယ်ပေါ့နော်အဲ့လိုမျိုးလုပ်တဲ့ခါကျတော့တချို့ကကြောက်တဲ့သူတွေတချို့ကတော့ဒီ PSS ဆောင်တွေကိုဖြုတ်လိုက်တာရှိတယ်တချို့ကတော့မဖြစ်ဘူးဒီတိုင်းနေကြတယ်တချို့နေရာတွေမှာကြောက်လို့ရှိရင်သူကဒီစာတွေလက်ကတ်တာမျိုးမဟုတ်ပဲねဒီလူကိုယ်တိုင်လွှာလိုက်ပြီးတော့မှာဒီဆောင်တွေကိုဖြုတ်ဖို့ဆိုပြီးတော့လိုက်ပြီးတော့လူကိုယ်တိုင်လိုက်ပြီးတော့ဖြုတ်ခိုင်းနေတာမျိုးတွေရှိတယ်အဲ့တော့အဲ့လိုမျိုးကြတော့မဖြစ်မနေဖြုတ်ပေးကြတာပေါ့လေဒီတဝယ်ဖက်မှာတော့တကယ်တိုင်းမှာကြတော့ဒီထိုင်းနေတဲ့နေတဲ့ခါကြတော့ဒီ PSI ဆလောင်းကိုပဲလူတွေအများစုကဒီတုံးကြတာပေါ့လေအခုလိုဒီ PSI ဆလောင်းတွေကိုဒီဖြုတ်လိုက်တဲ့ခါကြတော့ဖြုတ်ခိုင်းနေတဲ့ခါကြတော့ဒီသူတို့မှာဒီပတင်းရယူမှုချင်းတွေကလည်းပတင်းတွေကြီးခွင့်မရတော့ဘူးပေါ့နော်ပတင်းချက်တွေဖြတ်တက်ခံရတယ
်စစ်ကောင်စီကအရေးယူနိုင်တယ်လို့ထုတ်ပြန်အသိပေးထားပေမဲ့တချို့နေရာတွေမှာဒီထုတ်ပြန်ချက်ကိုအခုထိမတိလို့မဖြုတ်ကြသေးပါဘူး။ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်တဲကမြို့ပေါ်နေသူတချို့ကတော့ PSI ဂျိုရုဆလောင်းတွေကိုဖြုတ်နေကြပေမဲ့လည်းကြေးရွာတွေဘက်မှာတော့မတိလို့မဖြုတ်ကြသေးဘူးလို့ဇင်ချောင်းကြေးရွာကရွာသားတဦးကပြောပါတယ်
ဒီမှာက PSI ဆလောက်ကိုထုတ်ကိုကထောက်ရမယ်ဆိုတဲ့ပုံစံမျိုးတိတိကျကျပြောတာမျိုးတော့မကြားမိဘူးဒါပေမဲ့ဒီငတ်ကင်မှာကတော့ရတော့မပြောနေတာတော့ရှိတယ်ပေရွာမှာက PSI ဆလောက်တွေကိုထောက်ခိုင်းနေတယ်ထောက်နေကြပြီအဲ့လိုမျိုးပြောတာတွေရှိတယ်ဒါပေမဲ့ကျွန်တော်တို့ရှင်ရှောင်းမှာကတော့ဒီ PSI ဆလောက်တွေကိုဟိုတိတိကျကျထောက်တဲ့အကုန်လုံးထောက်တဲ့မတွေ့ရသေးဘူးညာဟိုတယောက်တည်းကတော့ဒီလိုဟို PSI ဆလောက်တွေကိုဟုတ်၆ရက်နေဆိုတဲ့ပုံစံမျိုးနဲ့၆ကြတာလေးရှိတယ်တက်တဲ့လူလေးရှိတယ်အဲ့လို၆တော့တော်တော်လေးရှောက်ရှောက်ထွေးသေးတော့ဖြစ်တော့ဖြစ်နေတယ်ဒါပေမဲ့အကုန်လုံးကဟိုချွတ်ချွတ်မုံမုံအကုန်လုံး၆ထားတဲ့ပုံစံမျိုးတော့မတွေ့ရပါဘူ
းအလားတူပဲခရီးပီနဲ့ဒီမော့ဆိုမျိုးမှာလည်းအိမ်အနှဲငယ်လောက်သာဖြုတ်ကြတယ်လို့ဒီမော့ဆိုဒေသခံတို့ကပြောပါတယ်
တို့ရောဒီခေတ်မှာကျတော့ မဖြုတ်ချောင်ရှင်အဲ့ဒီတော့ရွာဖက်တယ်မှာတော့တချို့ဖြုတ်တယ်လို့ပြောတယ်ဟိုလိုက်ဖြုတ်တယ်လို့အဲ့လိုပဲကြားတယ်ဒီမြို့ထဲမှာတော့အခုပြင်ပြီးတော့ဘာမှမဖြုတ်အခုမင်းမိခုံးလိုပဲခနဲ့တချို့လည်းမတည်ဘူးဗောနော်ဖြုတ်လည်းတည်နေဒါပေမဲ့မဖြုတ်ချောင်ဒီမိုးဆူမြို့ပေါ်မှာရောဘာမှစကိုင်းနဲ့တော့ရှားမယ်ခနဲ့အရင်တော့စကိုင်းနဲ့များတာဗောနော်နောက်ပိုင်းတော့ဒီထိုင်းကထုတ်တဲ့ ောပိုင်းကတည်းကတချို့မြို့နယ်တွေမှာသက်ဆိုင်ရာကအတင်းကျပ်ဖြုတ်ခိုင်းတာစလောင်းတွေဆက်တွေကိုတင်းစီးတာတွေရှိခဲ့ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့တော့။နေ့စဉ်တနေ့နှစ်ချိန်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
သောရရှင်ရဲ့အခုကြားနေရတာကတော့ VOA American Than ဖြစ်ပါတယ်။မကြာခင်မှာဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာပါ။ပထမဦးဆုံးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုကြားကြမှာဖြစ်ပါတယ်။ကချင်ပြည်နယ်အရှိမြောက်တရုတ်မြန်မာနယ်စပ်ဒေသမှာတရုတ်ကုမ္ပဏီတွေလုပ်ကိုင်နေတဲ့မြေရှားသတ္တုထုတ်ယူမှုဟာဒေသခံတွေအတွက်အလွန်အန္တရာယ်များတဲ့မှောင်ကိုလုပ်ငန်းဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးတာပါပဲ
ခင်မီအသုံးဆောင်ဖြစ်တဲ့ကွန်ပျူတာလက်ကင်ဖုန်းလျှက်စစ်ကားနဲ့အခြားအီလက်ထရောနစ်ပစ္စည်းကိရိယာတွေထုတ်လွှင့်မှုတိုးပွားလာတဲ့အတွက်ဒီပစ္စည်းတွေမှာသုံးတဲ့မြေရှားသတ္တု Rare Earth Metal ဟာဝယ်လို့အကောင်းနေပါတယ်မြေရှားတပ်တူအများဆုံးတရုတ်ပြည်ကထုတ်လုပ်ပြီးမဲ့ပြည်တွင်းသုံးအတွက်မလုံလောက်လို့နိုင်ငံခြားကတင်သွင်းနေရပါတယ်မြေရှားတပ်တူအများဆုံးထုတ်လုပ်ပြီးအများဆုံးဝယ်ယူနေတာတရုတ်ပြည်ပါမြန်မာပြည်မှာစစ်အာဏာသိမ်းလို့တရုတ်ပြည်မှာမြေရှားတပ်တူဈေးနှုန်း30ရာခိုင်နှုန်းထိုးတက်သွားတယ်လို့မတ်လ3ရက်နေ့ထုတ် Nikkei Asia မှာဖော်ပြပါတယ်တရုတ်လုံခင်မီကွန်ပစ္စည်းတွေမှာမြန်မာကရတဲ့မြေရှားတပ်တူအသုံးများတဲ့အတွက်စစ်အာဏာသိမ်းမှုကြောင့်တင်သွင်းမှုကျဆင်းသွားရင်တရုတ်စီးပွားရေးထိခိုက်နိုင်ပါတယ်မြေရှားလက်ထုထုတ်ယူတဲ့ဒေသမှာသဘာဝပတ်ဝန်းကျင်အများဆုံးပျက်စီးပါတယ်ဒါပေမဲ့ February 1ရက်နေ့စစ်အာဏာသိမ်းချိန်ကစပြီးကချင်ပြည်နယ်ပန်ဝါနဲ့ချီပွေမြို့နယ်မှာတရုတ်မြေရှားလက်ထုလုပ်ငန်းငါးစာတိုးပွားလာတယ်လို့ဒေသခံတွေကပြောကြောင်း AP လ26ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်
တရုတ်ပြည်တောင်ပိုင်းမှာမြေရှားသတ္တုဥပဒေမဲ့ထုတ်ယူတာများလာလို့2010မှာပိတ်ပင်တဲ့အတွက်ကချင်ပြည်နယ်အရှိမြောက်ကိုတရုတ်တွေရောက်လာတာဖြစ်ပုံရပါတယ်မြေရှားသတ္တုလို့ခေါ်ပေမဲ့ရှားပါတာတော့မဟုတ်ပါဘူးအမြဲတမ်းရောနှောနေတဲ့ dressing တွေကိုထုတ်ယူဖို့ခက်ခဲတဲ့အတွက်ရှားပါသတ္တုသို့မဟုတ်မြေရှားသတ္တုလို့ခေါ်တာဖြစ်ပုံရပါတယ်ထုတ်ယူတဲ့နည်းနှမျိုးရှိပါတယ်ပထမနည်းကအပေါ်ယံမြေလွှာကိုဆက်နဲ့ချစ်ယူပြီးရေစစ်ကန်တွေထည့်ပါတယ်နောက်တော့အက်စစ်နဲ့အခြားဓာတုဆေးရည်တွေကန်ထဲလောင်းထည့်ပြီးမြေရှားတပ်တုကိုစစ်ယူတဲ့နည်းဖြစ်ပါတယ်ဒုတိယနည်းကတော့တောင်ကုန်းတောင်တန်းတွေပေါ်မှာကျင်းနေတူပြီးအက်စစ်နဲ့ဓာတ်ဆေးရည်ကိုကျင်းထဲလောင်းထည့်ပါတယ်ကျင်းထဲမှာအရေးဖြစ်သွားတဲ့မြေကြီးကိုပိုက်နဲ့ဆုပ်ယူပြီးသူလောင်ကန်ကိုပို့ရပါတယ်သူလောင်ထားတဲ့မြေရှားရည်ကနေမြေရှားတပ်တုကိုထုတ်ယူရတာဖြစ်ပါတယ
်ဒုတိယနည်းကိုကချင်ပြည်နယ်မှာသုံးပါတယ်ကချင်ပြည်နယ်အရှေ့မြောက်ပိုင်းချီပွေမြို့နယ်ကပေါဝါနယ်စပ်ဒေသဟာမြေရှားတပ်ထုထွက်တဲ့နေရာဖြစ်ပါတယ်မြေရှားတပ်ထု18မျိုးရှိတဲ့အနေနဲ့ပေါဝါမှာရှိတဲ့9မျိုးကိုတရုတ်ကထုတ်ယူပါတယ်ကဘာမှာရှိတဲ့တာဗီယန်နဲ့ disposium pamana ye 30 ya gain nong ha pawwa ma shi de lo so ba de da chaung 2018 sa ye ma mye sha tattu tattiya a mya thong thau lut tu wa myanmar phit ni ba de da bi mye mye sha tattu a mya a pya shi de naingan sa ye ma ro myanmar ma pa ba bu pawwa ne zat di ta ma upade me tu de mye sha tattu lut kwet tu ya ne shi ni da bu pai pin pe bu lu du ga pi ne a so ya ko
တောင်းဆိုထားပါတယ်။ရေရှားတက်တုထုတ်ယူလို့ပျက်စီးသွားတဲ့တောင်ကုန်းတောင်တန်းတွေဟာဒေသခံတွေအတွက်အသုံးမဝင်တော့ပါဘူး။တက်တုရိုင်းထုတ်ယူတဲ့အစင်တိုင်းဟာတဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။ပထမဦးစွာထုတ်ယူမဲ့နေရာမှာတောရှင်းရပါတယ်။နောက်တော့အချင်းချောက်လက်မလောက်ရှိတဲ့ကျင်းကိုအနက်ပေ30ကျော်အထိတူးယူရပါတယ်။နောက်တော့အဲ့ဒီကျင်းတွေတဲကိုအစစ်နဲ့အခြားဓာတ်ဆေးရည်တွေလောင်းထည့် ရှားရီတူလောင်ကန်နဲ့ထဲ့ထားပါတယ်။မြေချင်းတူပြီးရေမစိမ့်နိုင်အောင်မိုးကဖြင်းခင်းထားတဲ့တူလောင်ကန်တွေပါ။မြေရှားရီအနေထိုင်သွားတဲ့အခါမှာအပေါ်ရန်ရေကြီးကိုပိုက်နဲ့ဆုပ်ထုပ်ယူပြီးအနေရီကိုအချောက်ခံထားရပါတယ်။ခြောက်သွားတဲ့အနေရီလေးလံတဲ့မြေရှားတက်တူရိုင်းဖြစ်လာတဲ့အခါတရုတ်ပြည်ကိုတည်ယူသွားကြပါတယ
်။ဒါပေမဲ့မြန်မာပြည်ကမြေရှားတက်တူထုပ်ယူတဲ့ပမာဏနည်းပါးလာပုံရပါတယ်။2018မှာတန်ချိန်16000ဝန်းကျင်ပြည်ကတင်သွင်းပါတယ်တရုတ်ပြည်မြေရှားတပ်တုဈေးခွက်ရဲ့25ရာခိုင်နှုန်းကိုမြန်မာကဖြည့်ဆည်းပေးတယ်လို့ဖြစ်နေပါတယ်မြန်မာပြည်ကမြေရှားတပ်တုကိုမောင်းခိုလမ်းကြောင်းကတင်သွင်းနေပုံရပါတယ်ရန်ရှိပြည်နယ်တောင်ပိုင်းကန်းကြောင်မြို့ကမြေရှားတပ်တုလုပ်ငန်းရဲ့2018ခုနှစ်ဝင်ငွေဟာဒေါ်လာသန်း4000လောက်ရှိမယ်လို့ကန့်မှန်းပါတယ်ရရှိပြည်နယ်တစ်ခုလုံးမှာမြေရှားတပ်တုလုပ်ငန်းကြောင့်ဖြစ်ပေါ်လာတဲ့ရေမြေညဉ့်ညမ်းမှုကိုပြန်လည်တပ်ဆင်အောင်လုပ်ရင်ဒေါ်လာသန်းပေါင်း 9,500 လောက်ကုန်ကြမယ်လို့တရုတ်အစိုးရရဲ့အတက်ပညာဝန်ကြီးဌာနကကန့်မှန်းထားပါတယ်။ကချင်ပြည်နယ်မှာတော့ရေမြေညဉ့်ညမ်းပြီးသဘောဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာကိုအရေးယူမဲ့သူမရှိတယ်လို့ဖြစ်နေပါတယ်။မြေရှားတပ်တုလုပ်ငန်းရဲ့ဆိုးကျိုးတွေကိုဒေသခံတွေကရရှိပြီးအကျိုးအမြတ်ကိုတရုတ်ကုမ္ပဏီတွေကရရှိနေတာကတော့ထင်ရှားလာပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြားခဲ့ရတာပါ။အခုတခါမှာတော့ကိုဝင်းမင်းရဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာစစ်အာဏာသိမ်းပြီးကိုဗစ်စိုးရိမ်စရာတွေကိုပြောပြပေးထားပါတယ်။စစ်အာဏာသိမ်းပြီးကိုဗစ်ကာကွယ်ထိန်းချုပ်ရေးတွေအားနည်းလာချိန်မှာအိန္ဒိယနိုင်ငံတွေမှာလည်းကိုဗစ် -19 လိုင်းသစ်တွေထလာတာမို့မြန်မာအတွက်လည်းစိုးရိမ်နေရပြီလို့ကျန်းမာရေးပညာရှင်တွေကဆိုပါရယ်အိန္ဒိယမှာဒုတိယကိုဗစ်လိုင်းမသိမ်းနိုင်ဖြစ်နေတာနဲ့ထိုင်းမှာတတိယလိုင်းတက်လာချိန်မှာမြန်မာအခြေအနေကဘလို့နဲ့ဘလောက်ထိစိုးရိမ်စရာရှိနေပါလဲဆေးပညာပေးဆောင်မတွေရေးသားဟောပြောနေတဲ့အထွေထွေထုံးကူဆရာဝန်ကြီးဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းထားပါရယ်
โอเคดร.มิ้นครับดีโควิดဖြစ်တဲ့คลายนี่ปอนเนาะမြန်မာနိုင်ငံကဒီဒုတိယလိုင်းအပြီးမှာတော့ဆေးရနာသိမ်းမှုတွေပေါ်လာပြီးတော့ဆန္ဒပြပွဲတွေလည်းကြုံခဲ့ရတဲ့အခါမှာဒီโควิดကာကွယ်လုပ်ငန်းတွေတစုံတရာထိန်းချုပ်မှုတွေပေါ့เนาะထိခိုက်လာတယ်လို့ပြောရမှာပေါ့ဆရာဒါပေမဲ့တစ်ချိန်တည်းမှာပဲโควิดစစ်ဆေးမှုတွေကိုလည်းတေချာမလုပ်နိုင်တော့လောလောဆယ်ဘလောက်ရှိတယ်ဆိုတော့ကျွန်တော်တို့ comment ခတ်တယ်ပေါ့เนาะဒါပေမဲ့တေချာတာကတော့နေဆက်နိုင်ငံတွေမှာအထူးသဖြင့်အိန္ဒိယမှာပေါ့နော်အခုကတော်တော်လေးကိုသတို့တော့ဒုတိယလိုင်းပေါ့အဲ့တော့ဖြစ်လာတဲ့အခါမှာကျွန်တော်တို့ဒီနေဆက်ချင်းလဲချိန်နေတဲ့အတွက်အရင်ကတော့ကျွန်တော်ဒုတိယလိုင်းကရခိုင်ဘက်ကလာခဲ့တာပေါ့နော်အခုရောဒီအိန္ဒိယနေဆက်ဘက်ကလာနိုင်မလားဆိုပြီးတော့စိုးရိမ်မှုတွေရှိနေပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာအဓိကဘာစပြောချင်လဲဆရာမြန်မာပြည်သူတွေအဲ
့တော့မြန်မာပြည်ကကျွန်တော်တို့ကိုဗစ်ထိန်းချုပ်ရေးမှာအာဏာမသိငင်ရဆိုရှင်ဘာဖြစ်ရောကဘာကနေချီချူရတယ်စဖြစ်တာတော့မှတေဒီကနေဥရောပတခွင်ပြန့်သွားတဲ့ချိန်မှာကိုယ်နိုင်ငံမှာမဆလောက်ကြမှာလူနာလေး2ယောက်လောက်ကစားတွေ့နော်အဲ့ဒီမှာကျွန်တော်တို့ပထမလိုင်းကိုတော့တော်တော်ကြီးကျွန်တော်ဩဂတ်စလောက်အထိကိုထိန်းထားနိုင်တာပေါ့နော်လူလေးယာကနန်းလောက်နဲ့အဲ့မှာဩဂတ်စလကောင်နေစားပြီးရခိုင်ကနေခုနဆိုနော်ဒုတိယတိုင်းရအသေးတိုင်းရက်ခတ်တဲ့ခါမှာလူတွေတောင်းနေချီပြီးတက်လာတာအဲ့ဒါနေဖေဖော်ဝါရီလအထိပေါ့နော်အဲ့တော့ဒါအာနာသိန်းခင်အထိကိုတက်လာရင်းကနေပြီးတော့ဆရာကြီးဇော်ဝေဆိုးကနေပြီးတော့ကျွန်တော်ရန်ကုန်တိုင်းကို အဓိကဂိုင်မဲဆိုပြီးတော့ကိုဗစ်ကွန်မန်တာနဲ့သူပြန်ထိန်းချုပ်လာတဲ့အချိန်မှာအဲ့ချိန်မှာလည်းအလူအရမ်းများတဲ့အချိန်မှာကျွန်တော်တို့ကရွက်ထဲတဲနဲ့စေုံကြီးတွေစောက်ရတယ်အများကြီးဂရင်တွေကိုတောင်းနဲ့ချီပြီးတော့စီစဉ်ပြီးတော့လှုပ်လာတဲ့အခါမှာတဖြည်းဖြည်းနဲ့ကျွန်တော်ထိန်းချုပ်လာနိုင်တယ်လို့ပြောလို့ရတာတဖြည်းဖြည်းနဲ့လူနာတွေ့ရှိနှုံးလေးတွေတေနှုံးတွေကြလာတဲ့အချိန်မှာဖေဖော်ဝါရီလနေ့မှာဗာပဲပြောပြောတရားမဝင်အာဏာသိမ်းမှုကြီးကပေါ်ပေါက်လာတာပေါ့ဟောလာလူတွေကကိုဗစ် -19 ဆိုတဲ့အနေထားနဲ့ Q21 ပြောင်းသွားတာပေါ့ဗျာအခုဆိုတော့ဒီသူတို့အာနာသိမ့်လိုက်တဲ့ 19.21 နဲ့အဲဒီတော့ဒီစစ်အာနာရှင်ကြောင့်ပြစ်ခတ်တတ်ဖြတ်တာကြီးဆိုတော့ပထမဆုံးကတော့ကျွန်တော်တို့ယောဂန္တရာကတ်တိဆောက်တာကိုထိန်းတာထိန်းလာတယ်ရှင်အခုတတ်တန္တရာကတ်ပေါ့လူတွေပြစ်တတ်တာလမ်းပေါ်မှာအသေးတာပြစ်တတ်တာတွေဖြစ်လာတဲ့ခါကျတော့လူတွေကကိုဗစ်ကိုပြုမဆိုင်ရတော့သူ့ကိုလည်းကျွန်တော်တော်လမ်းမယ်တွန်းလမ်းမယ်ဆိုပြီးလူတွေကအုပ်စုလိုက်ကြီးတွေလူတွေတန်းနဲ့ခြေပြီးတော့တောင်းနဲ့ခြေပြီးတော့လမ်းပေါ်မှာဆုဝေးကြတယ်အော်ဟစ်ကြတယ်ပေါ့နော်အဲဒီတော့ဟစ်တဲ့အချိန်ဝါတွေအမုံအမွားတွေအကုန်လုံးလမ်းပေါ်မှာပြန်နိုင်နေပြီလို့ယူဆတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီလက်ရှိကိုဗစ်အနေအထားကိုရောဆရာဘယ်လိုသုံးသပ်မိလဲဆရာကြီ
းဒီအချိန်မှာကျွန်တော်တို့ကမ္ဘာမှာစပြီးတော့ကျွန်တော်တို့ပတ်ဝန်းကျင်မှာတောက်ထပ်ကိုဗစ်အကြီးကြီးအဓိကပြန်အိန္ဒိယပေါ့ခုနကဘယ်လောက်ထိတောင်းလဲဆိုလူပေါင်းသား20လောက်ကိုခါတဲ့ confirm case ပေါ့နော်ဖြစ်လာတဲ့အခါ2000လောက်ကိုသေပေးလိုက်ရတယ်ဗမာနိုင်ငံပြန်ကြည့်တော့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာကိုဗစ်တွေကိုအာနာမသိမ့်ငယ်တနည်းတနည်းကိုကျွန်တော်စစ်နေ2000ကျော်ကျော်ပေါင်းကနန်းနေမှာကျွန်တော်စစ်တဲ့အချိန်မှာလုံးဝမစစ်တော့ဘဲနဲ့ကြံကြမှာရေးစနေကြီးပြိုလေးသွားတာအဲ့ရနေမှနောက်ပိုင်းသူတို့အသေးအချက်ဖီအားတွေပေးပြီးတော့ပြန်လုတဲ့ချိန်မှာတနေ့မှကျွန်တော်တို့ထောင်ကနန်းတောင်မပြည့်အောင်စစ်တော့တနေ့မှ2ယောက်အယောက်20တွေ့10ယောက်တွေ့30တွေ့ပေါ့နော်အဲ့လိုကနေပြီးတော့တေးတဲ့လူက10ယောက်သေး2ယောက်သေးအဲ့လိုမျိုးတွေပဲကျွန်တော်တို့ပါလာတော့မေလ2ရက်နေ့အထိကျွန်တော်ကြည့်လိုက်တာ3000နဲ့200နဲ့6ယောက်သေပြီးသွားပြီပေါ့နော်အားလုံးပေါင်း3,400ပမာဒီမှာကုဆက်သွားပြီအဲ့ဒီတော့ဒီကိုဗစ်ကကိုယ့်ရဲ့အိန္ဒိယနိုင်ငံတွေမှာဖြစ်နေတာတော်တော်ကြီးအိန္ဒိယဆိုလို့ရှိရင်နေ့စဉ်သိမ့်နေချီပြီးတော့ကိစ္စတွေ့နေတယ်သေရထောင်နဲ့ချီပြီးတော့သေနေတော့ဟိုမိတချို့ရတာတွေစုပြီးတော့ပြုံပြီးတော့အလောင်းတွေကိုမိရှို့နေရတဲ့အနေအထားမျိုးတစ်ဖက်မှာလည်းဘန်ကောက်တို့ဘာလို့ကိုဗစ်ကသူတို့ကတတိယလိုင်းအိန္ဒိယကတော့ဆရာကုနာပြောသလိုဒုတိယလိုင်းပေါ့ဗမာပြည်ကအဟုထကြွမယ်ဆိုရင်တတိယလိုင်းပေါ့အခုတခြားနိုင်ငံတွေမှာလိုင်းအနေနဲ့အကြီးကျယ်ထားတော့ကျွန်တော်နိုင်ငံတတိယလိုင်းထနိုင်မလားဆိုတော့ထနိုင်ရည်ရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလို့တတိယလိုင်းထနိုင်ကြီးရှိတာလဲဆ
က်။ဘာကြောင့်လဲဆိုအခုပြစ်ခတ်တိန်နှင်းလို့လူတွေကနေဆက်တွေကိုထွက်ပြေးကြတဲ့ခါမှာအိန္ဒိယရဲ့အကတ်ဆုံးမီဇိုရန်ပြည်နယ်မှာလည်းကျွန်တော်လက်ခံနေရလူ4000လောက်ကြောင်းနေကြပြီ။ဒီလိုပဲတစ်ဖက်မှာကျွန်တော်ထိုင်းမြန်မာနယ်စပ်မှာလည်းလူတွေထောင်နဲ့ခြေပြီးတော့သွားနေကြပြီဆိုတော့တစ်ဖက်ကလည်းယူရီးယားဘက်မှာလည်းကိုဗစ်ကထနေတယ်တစ်ဖက်မှာမီဇိုရန်အိန္ဒိယဘက်မှာလည်းထနေတယ်ဆိုတော့ဒီလိုနေရာတွေမှာရွှေ့ပြောင်းပြီးတော့ကျွန်တော်တို့အများကြီးဖြစ်လာနိုင်တာပေါ့နော်ကျွန်တော်တို့ဒါကိုပြန်ပြီးတော့နှိုင်းရှင်ကြည့်ရင်ဟိုလွန်ခဲ့တဲ့နှစ်ပေါင်း100လောက်က Spanish flu ဆိုတာကမ္ဘာလူဦးရေတန်း900လောက်ကူးစက်ပြီးတော့တန်း90လောက်တည်သွားခဲ့ဘူးရဲ့နှစ်နှစ်လောက်တောက်လျှောက်ဖြစ်လိုက်တာအဲ့ဒီတော့အဲ့ဒီ flu ကဝယ်ဈေးဆိုတာမပေါ်ခဲ့ဘူးနော်နာမည်ကတော့ Spanish flu ပြောထားတယ် American မှာပထမကမ္ဘာစစ်ပြီးတော့ပေါ့နော်1914-18ပေါ့ CAB ကနေလေးမှာစဖြစ်လိုက်တာ American နိုင်ငံကနေပထမတစ်နေ့မှာလူ100တွေ့ပြီးနောက်တစ်ရက်မှာတခါတည်းလူ400လောက်တွေ့တယ်နောက်တစ်ပတ်အတွင်းမှာပဲ6000လောက်9000 10000လောက်တက်လာတယ်အဲ့ဒီကနေဥရောပတွေဘာလို့ပြန်ပြီးတော့နောက်ဆုံးဗမာပြည်ကိုပါရိုက်ခတ်တယ်ပေါ့နော်တနင်္ဂနွေနေ့တော့ဘာလုံးလူတွေအများကြီးပြဗမာပြည်ကို1919လောက်မှာရောက်ခတ်လာတဲ့ခါကျတော့အဲ့ဒီတော့ကဖေပုရှင်လို့ခေါ်တာဥပဖေတို့ဥပုတို့ဥထုံးရှင်တို့နော်သူတို့ကအင်္ဂလန်ကိုသွားပြီးတော့သူတို့ဗမာနိုင်ငံရဲ့အခြေခံဥပဒေပါညာပေါ့နော်သူတို့ရေးဆွဲဖို့သွားတာအင်္ဂလန်မှာသူတို့6လလောက်ကြာသူတို့ပြန်လာတော့မကြခင်ပဲဥထုံးရှင်ကကုနာတော့သူပြောတဲ့ Spanish flu နဲ့သိသွားတာပေါ့အဲ့ဒီတော့ကဗမာပြည်ရဲ့လူကြီးက73000နဲ့ရှိသေးတယ်အဲ့မှာကျွန်တော်၄သိန်းသေးခဲ့တယ်ဆိုတော့မှတ်တမ်းရှိခဲ့တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုဒီစစ်အာဏာသိမ်းအပြီးမြန်မာစစ်တပ်ဘောမျိုးပေါ့နော်အဲ့ဒါနဲ့ဒီကိုဗစ်အတွက်ရောအရင်အတွေ့အကြုံနဲ့ရှင်းလိုက်ရင်ဘလောက်အထိစိုးရိမ်မှုရှိနေလဲဆရာ
အခုကျွန်တော်တို့နိုင်ငံမှာပြည်သူလူထုနဲ့စစ်တပ်နဲ့ဆက်ပွဲတွေဖြစ်နေတာ။ဟောနယ်စပ်တွေမှာလည်းဆက်ပွဲတွေဖြစ်နေတာ။အဲဒီဆက်ပွဲတွေဖြစ်တော့လူတွေရွှေ့ရှာပြီးတော့ထပ်ပြီးတော့ဒါကဒီကိုဗစ်တတိယလိုင်းကငကိုရဲတတိယပထမလိုင်းဒုတိယလိုင်းဖြစ်နေတဲ့အချိန်မှာဒီစစ်အာဏာသိမ်းတဲ့အတွက်ကြောင့်ကျွန်တော်တိုက်ပွဲတွေဖြစ်တော့တပ်တန္တရာကတ်ထပ်ဆင့်လာတဲ့လူတွေသိရပါတော့။အခုပြန်တွေ့ကြည့်တော့ဒီကျွန်တော်တို့အာဏာသိမ်းပြီးရပောင်း193လအတွင်းမှာပြစ်တက်လိုက်တဲ့လူတွေက950နီးပါးအဲ့တော့ကိုဗစ်ကြောင့်သေးတာဆင်းရဲမရှိဘူးဒီ300လအတွင်းမှာအဲ့ဒါကိုကျွန်တော်လိုက်ကောက်ကြည့်တဲ့အခါကျတော့63လောက်ပြီးတယ်ပေါ့နော်အဲ့တော့လူတွေကကိုဗစ်ကိုမကြောက်ဘူးဖြစ်သွားတယ်ငါတို့က Q21 ကိုပိုတော့မယ်ကိုဗစ်သေးတာတကယ်ကတော့ကျွန်တော်ခုနပြောလို့ပေါ့မစစ်ဆေးလို့သေးတာလည်းဆင်းရဲမရှိလို့အိမ်ဒီမှာသေသွားတာလည်းရှိနိုင်တယ်မပြောနိုင်ဘူးပေါ့နော်အဲ့တော့အခုကဒီစင်းကြောင့်ဒီ300ရပောင်း90သူတို့အာနာအုပ်စိုးပြီးတဲ့ကာလမှာ
တောင်ကြလာတယ်လေ4000လေးရှိသေးတယ်ပြီးတဲ့လူတွေလည်းမတောင်းနဲ့ရှိကုန်ပြီအဲ့တော့အဲ့ဒီနေရာတွေမှာကိုဗစ်တွေမထနိုင်နိုင်ဘူးလားပေါ့အဲ့တော့အရင်တော့ပရမကဘာစေးရဲ့အတွေ့အကြုံကတိုက်ပွဲတွေပြီးရင်ရောဂါရကြီးကျထားတယ်အဲ့ဒီတော့ကျွန်တော်တို့ကာကွယ်ဆေးမပေါ်ဘဲနဲ့2နှစ်လောက်ကိုလှိုင်းပေါင်း4လိုင်းလောက်နဲ့နိုင်ငံပေါင်းစုံခံစားပြီးတော့ကဘာလုံးတန်း50လောက်တည်ခဲ့တယ်ဆိုတဲ့စကားမှတ်တမ်းရှိတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်
မြန်မာကိုဗစ်ရောဂါအခြေအနေနဲ့ပတ်သက်ပြီးတော့အထွေထွေရောဂါကူဆရာဝန်ကြီးဒေါက်တာမြင့်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာပါအခုတစ်ခါမှာတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နာဆာကစစ်ကောင်စီရဲ့ငင်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPC နဲ့မွန်ပြည်သက်ပါတီတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကိစ္စခန်းတွေကိုချင်းပြည်သူကာကွယ်ရေးအဖွဲ့ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့စစ်ကောင်စီကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့အပြည့်ရလက်နက်ကင်အဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေအပေါ်အရက်ဖတ်အဖွဲ့စီတချို့ကဝေဖန်ထောက်ပြနေတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။နာဆကစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPC နဲ့အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီတို့နေပြည်တော်မှာဧပြီလ30ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးတရားဝင်တရင်ဖော်ပြမှုမရှိပေမဲ့မွန်ပြည်သက်ပါတီအထွေထွေအတွင်းရေးမှူးနိုင်ကျော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ပညာမဲ့စန်းနဲ့ပြည်တွင်းရေးရာဌာနတာဝန်ခံနိုင်ပညာလေတို့ပါဝင်တက်ရောက်ခဲ့ပါတယ်တွေ့ဆုံမှုမှာစစ်ကောင်စီဘက်ကသူတို့ကိုကူညီဖို့တောင်းဆိုခဲ့တယ်လို့စတိတဘောတွေ့ဆုံတာလို့မွန်ပြည်သက်ပါတီဝင်တဦးကပြောပါတယ်ပြီးခဲ့တဲ့ဧပြီလ26ရက်နေ့က NCA လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA နဲ့ကရင်ငြိမ်းချမ်းကောင်စီ KNU KNLAPC တို့ဒုတိယပုချုပ်ကြီးရာပြည့်ဦးဆောင်တဲ့ NSPC နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်
ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေကိုချင်းပြည်သူကာကွယ်ရေးတပ်ဖွဲ့ကနေမေလ2ရက်နေ့ကနေ4ရက်နေ့ထိပြက်ဆက်တိုက်ခတ်ခဲ့တယ်လို့ CDF ဖွဲ့ပြောခွင့်ရသူကပြောပါရယ်ဒီတိုက်ခိုက်မှုတွေမှာစစ်ကောင်စီတပ်ဖွဲ့က6ယောက်ကြာဆုံးပြီးတန်ရာများပြားရရှိခဲ့တယ်လို့ CDF တပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးဟာခါမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဇာနပြတပိတ်မှောက်စဉ်ကာလအတွင်းဖန်စီထားတဲ့သူတွေကိုအားလုံးမေလ၂ရက်နေ့နောက်ဆုံးထားပြီးပြန်လွတ်ပေးဖို့ CDF ဖွဲ့ကတောင်းဆိုထားရမှာဖန်စီကလူငယ်တွေကိုလွတ်ပေးတာမရှိတဲ့အတွက်အခုလိုပြစ်ခတ်မှုတွေဖြစ်ပေါ်လာနေပါတယ်
ရခိုင်ပြည်နယ်မန်အောင်မြို့နယ်မှာပြည်သူ့စစ်ဖွဲ့စည်းဖို့အတွက်ကျေးရွာအုပ်စုတစုကိုလူ30နှုန်းနဲ့စည်ရင်ပေးတွင်းဖို့မြို့နယ်အာဏာပိုင်တွေကစည်ရင်တောင်းခံနေပါတယ်ဧပြီလ29ရက်နေ့ကကျေးရွာအုပ်ချုပ်ရေးမှူးတွေကိုမြို့နယ်စီမံအုပ်ချုပ်ရေးရုံးကိုခေါ်ယူပြီးအခုလိုတောင်းခံခဲ့တာဖြစ်တယ်လို့မန်အောင်မြို့နယ်ဒေသခံတွေကပြောပါတယ်မန်အောင်မြို့နယ်မှာကျေးရွာအုပ်စု36အုပ်စုနဲ့မြို့ပေါ်ရပ်ကွက်6ခုရှိပြီးအခုလိုပြည်သူ့စစ်ဖွဲ့မဲ့အစီအစဉ်ကိုအများကသဘောမတူကြတဲ့အတွက်ပါဝင်မဲ့သူမရှိသလောက်ဖြစ်နေတယ်လို့လဲအဲ့ဒီအုတ်ချုပ်ရေးမှုကပြောဆိုသွားပါတယ်
။ကဘာလုံးဆိုင်ရာမြမနွေဦးတော်လာရင်နေ့ဧပြီလ2ရက်နေ့တုန်းကရှမ်းပြည်နယ်တွင်မြို့နယ်တော်များများကလူငယ်တွေပါဝင်ပူးပေါင်းဆန္ဒဖော်ထုတ်ရာမှာစစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်နှုတ်ဦးတိတ်ဆုံးပြီးအများပြားဒဏ်ရာရရှိခဲ့ပါတယ်။ပြစ်ဒဏ်ခံရတဲ့သူတွေကတော့ဒီဘောမျိုးကအသက်25နှစ်ရှိကိုဖိုးလုံးကိုပိုင်ပိုင်၊နောင်ချုံမျိုးတပိတ်စိတ်ကျောင်းမှာတော့အသက်40ကျော်အရွယ်ဦးဝင်းနိုင်တို့ပဲဖြစ်ပါတယ်။အဲ့ဒီနေ့ကစစ်သားကနေဝိုင်းပိတ်ပြစ်ခတ်ဖမ်းဆီးလို့ဒီဘောမျိုးမှာဇာနာပြလူငယ်20၊နောင်ချူမှာ20၊ကြောက်မင်းနဲ့တောင်ကြီးမျိုးနယ်မှာလည်း20ထက်မနည်းဖမ်းခံရပြီးအဖမ်းခံရသူလူငယ်တချို့ကိုအဲ့ဒီနေ့မှာပဲစစ်သားကပြန်လွတ်ပေးခဲ့ပါတယ်။မေလ2ရက်နေ့နေဦးတပိတ်စစ်ကြောင်းမှာမြန်မာနိုင်ငံလုံးစစ်သားကနေပြစ်ခတ်လို့တိတ်ဆုံးသူ6ဦးထက်မနည်းရှိခဲ့ပြီးရှမ်းပြည်နယ်ကနောင်ချူဒီဘောပြင်မန္တလေးဝက်လက်ဖမ်းခံမျိုးတွေကဇာနာပြလူငယ်တွေဖြစ်ကြပါတယ်။
တွဲတွင်နေစဉ်နေပါဖြစ်နေတဲ့အတွက်ကရင်ပြည်နယ်ဖပုန်နဲ့အနီးနားမှာရှိတဲ့ကျေးရွာတွေကတိရခန့်လူထုတွေဟာအပြင်ထွက်မရတော့ဘဲပြိမ့်မိနေတာတလကြော်နေပြီဖြစ်လို့အခုချိန်မှာရိတ်ခါတွေပြက်လို့နေပါဖြစ်နေပြီလို့ဖပုန်တိရခန့်တို့ကပြောပါတယ်အဲ့ဒီဒေသမှာလက်နက်ကြီးတွေနဲ့နေစဉ်ပစ်ခတ်မှုတွေရှိနေတဲ့အပြင်မြို့အပြင်နဲ့ရွာအပြင်တွေမှာလည်းမြေမြုပ်မိုင်းတွေရှိနေတာကြောင့်ရွာအပြင်ထွက်တဲ့ရွာသားတချို့နဲ့သွာလာနေတဲ့တရိတ်ဆန်တွေလည်းမိုင်းနှင်းမိတာတွေရှိနေပါတယ်ဒါအပြင်အဲ့ဒီဒေသမှာရှိတဲ့လူထုတွေဟာတခြားမြို့ရွာကိုသွာလာရင်အကြောင်းကြားပြီးမှသွာလာဖို့နဲ့သတိနဲ့သွာလာဖို့ KNU တပ်မဟာ9ကလူထုတွေကိုတတိပေးစာထုတ်ပြန်ခဲ့တာရှိတယ်လို့စစ်ကောင်စီဘက်ကလည်းသူတို့ကိုအကြောင်းကြားပြီးမှသွာလာခွင့်ပေးပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NC ရဲ့အပြည့်အတိုင်းသားလက်နက်ကိုင်အဖွဲ့တချို့ဟာနာဆတ်ကစစ်ကောင်စီအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPC နဲ့တွေ့ဆုံနေတဲ့အပေါ်အရက်ဖက်အဖွဲ့စည်းတွေကနေဝေဖန်မှုတွေရှိနေတာပါအမည်ရဲ့စူးစီးချက်ကိုနိုင်ကိုအင်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်
ဒီသူတွေကိုအကြမ်းဖက်ပြစ်ခတ်နှိမ်နင်းနေတဲ့စစ်ကောင်စီကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့အပြည့်ရလက်နက်ကိုင်ဖွဲ့သူရဲ့လောက်ရဟာမတရားမှုကိုအားပေးသူတွေဖြစ်အရဖက်ဖွဲ့စည်းတချို့ကဝေဖန်ဆောက်ပြခဲ့တာပါ။ကရင်ငြိမ်းချမ်းရေးထောက်ကူပြုကွန်ရက် DBSN ပြောရေးဆိုခွင့်ရှိသူ SOS က
ဒီတွေ့ဆုံဆွေးနွေးမှုဟာမဖြစ်တင်ဘူး။နောက်လူတို့လည်းမအားပေးဘူး။နောက်မလုပ်တဲ့အရာဖြစ်တယ်။နောက်မတရားမှုကိုအားပေးတယ်။နောက်လူတွေကိုတတ်ဖြတ်ပြီးတော့မှလှုပ်ချတာလှုပ်တဲ့ဒီစစ်ကောင်စီကကောင်းဆောင်တဲ့ကိုယ်လည်းတော်ပြီးတော့မှအပြစ်မှပြုတဲ့အဖွဲ့တွေဖြစ်လို့ပဲလို့ကျွန်တော်ကတော့အဲ့လိုပဲဟောပြောရှိနေမှာနော
်ပြီးခဲ့တဲ့ဧပြီလ26ရက်နေ့က NCA ပြည်ရလက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ TGBA နဲ့ KNU KNLA PC တို့ကစစ်ကောင်စီနဲ့နေပြီးတော့မှတွားရောက်တွေ့ဆုံဆွေးနွေးခဲ့ရတယ်လို့ဧပြီလ30ရက်နေ့ကလည်းမွန်ပြည်ထက်ပါတီ NNSP ကစစ်ကောင်စီနဲ့တွားရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံဆွေးနွေးမှုပေါ်မှာအရဖက်ဖွဲ့စည်းတချို့ကသွားရောက်တွေ့ခဲ့တဲ့အပြည့်ရဖွဲ့တွေဟာရည်တည်ချက်ပြတ်သားမှုမရှိဘူးလို့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WFP တွေးမှုနော်ဆဲဆဲကပြောပါတယ
်တကယ်တမ်းဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတကယ်နှိပေါင်းများစွာစစ်အာဏာရှိကိုမိသည့်အာဏာရှိမဆိုပေါ့နော်စစ်အာဏာရှိပဲမဟုတ်ဘဲနဲ့မိသည့်အာဏာရှိမဆိုကိုတိုက်ခတ်ခဲ့တဲ့အဖွဲ့စည်းတွေဖြစ်တယ်ပေါ့နော်ဒါပေမဲ့အခုကဒီစစ်အာဏာကမတရားအာဏာသိမ်းတာကိုသူတို့ရဲ့ညှိနှိုင်းဖို့ညှိနှိုင်းဖဲ့ပေါ့နော်သူတို့တတ်မှတ်တဲ့အစုကလေးကသူတို့ရဲ့ယက်တီချက်တွေကမပြတ်တာကိုကျွန်တော်တို့မြင်ရတယ်ပေါ့နော
်ပြီးခဲ့တဲ့ဖေဖော်ဝါရီ20ရက်နေ့ကအပြည့်ရဖွဲ့တွေရဲ့ငင်းချင်ရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSC အစည်းအဝေးပြီးထုတ်ပြန်ချက်တဲမှာအချက်၅ချက်ပါရှိပြီးတော့လက်ရှိကာလမှာအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးရာတွေ့ဆုံဆွေးနွေးမှုကိုပြန်ဆိုင်ထားမယ်ဆိုတဲ့အချက်ပါရှိပါတယ်ဒီလိုထုတ်ပြန်ထားပေမဲ့ NCA ပြည်ရဖွဲ့တချို့ကစစ်ကောင်စီနဲ့တွားရောက်တွေ့ဆုံဆွေးနွေးခဲ့ပြီးတွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုတော့တရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။ Federal ရေးရနဲ့မူဝါဒရေးရစင်တာဒါရိုက်တာနိုင်ပညာမွန်ကတော့
EO တွေကဒီစစ်ကောင်စီကိုအစိုးရအဖြစ်အတိမတ်ပြုဆွေးနွေးတယ်လားဆိုတော့ကျွန်တော်တို့မရှင်းဘူး။ဒါကြလို့အဲ့ဒီပုံမှာဆွေးနွေးမစဉ်စစ်ကောင်စီကအတိမတ်ပြုရာကြတယ်လို့အဲ့လိုပဲကျွန်တော်မြင်တယ်ပေါ့နော်။တစ်ဖက်ကလည်း CRPH ရဲ့လှုပ်ရှားမှုကိုပူပေါင်းမယ်။တစ်ဖက်ကလည်း NCA နဲ့ Palatre ကိုခြေခံပြီးတော့စစ်ကောင်စီဆွေးနွေးကသူတို့ကအတိမတ်ပြုတယ်လားပေါ့။အဲ့ဒီပုံမှာကျတော့ဒူဝိဒဟတဲ့အများကြီးဖြစ်စီတယ်။ရတ္တိမှုကလည်းကျွန်တော်တို့မရှင်းတဲ့အပုံမှာဖြစ်တယ်လို့ကျွန်တော်မြင်တယ်
။တိုင်းဒါလက်နက်ကိုင်ဒေါ်လာရေးဖွဲ့တွေအနေနဲ့မူလရည်မှန်းချက်အတိုင်း Federal နဲ့ Democracy ပြည်ထောင်စုရရှိအောင်စိုက်ပွဲဝင်ပေးကြဖို့အရဖွဲ့ဖွဲ့စည်းတွေကစိုက်သွန်းတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်သက်ပါတီကလည်းနှုတ်ထွက်လာတဲ့သူတွေစုပေါင်းပြီးစာပေရင်ကျေးမှုကိုအခြေခံတဲ့မွန်ရေးရအဖွဲ့ကိုဖွဲ့စည်းသွားဖို့ပြင်ဆင်နေတာပါအဲ့ဒီပေါ်မွန်အဖွဲ့စည်းတွေကလည်းဘလို့သဘောထားအမြင်ရှိပါသလဲမိကလျာမွန်ကလည်းစူးစီးတင်ဆက်ထားပါတယ်
မွန်ညညရေးပါတီကနေနောက်ထွက်လာသူတစုကဥဆောင်ပြီးစာပေရင်ကျမှုကိုအခြေခံတဲ့မွန်ရေးရာဖွဲ့ဖွဲ့စည်းသွားဖို့ပြင်ဆင်နေတယ်လို့ဥဆောင်နှုတ်ရှားသူနိုင်မွန်ရဇာကမွန်ဘာသာနဲ့အခုလိုပဲပြောပါဗျာ
။ဒီဖွဲ့စည်းကိုဖွဲ့တဲ့နေရာမှာပါတီကနေနှုတ်ထွက်ခဲ့သူတွေနဲ့ပဲပါဝင်သွားမှာမဟုတ်ဘူးစာပေရင်ကျမှုဖွဲ့တွေမွန်ဆိုင်ရေးဆရာတင်မွန်သမိုင်းသုတေသနဖွဲ့မွန်ရိုးရရင်ကျမှုထိန်းသိမ်းရေးဖွဲ့တိုင်းဒါလုပ်ငန်းရှင်ဖွဲ့တောက်ဆုံကနေပါဝင်လာပြီးတော့အသင်းဖွဲ့တွေအလုံးစူးစူးစီးစီးနဲ့အချုပ်အဖြစ်မွန်မျိုးရည်ဆိုင်ရာလုပ်ငန်းတွေကိုအတူတကွအကောင့်ထဲပေါ်သွားဖို့ပါ
အာနာသိန်းစစ်ကောင်စီမှာမွန်ညညွတ်ရေးကိုယ်စားလှယ်တွေပါဝင်ခဲ့တဲ့အတွက်မွန်နိုင်ငံရေးအင်အားစုအတစ်တရာထပ်မံလိုအပ်လာတယ်လို့ဩစတြေးလျနိုင်ငံရောက်88မျိုးဆက်မွန်ကျောင်းသားဟောင်းနိုင်ဝင်းနိုင်က
ခုလိုပြပါတယ
်ပြပမှာရှိတဲ့မွန်နိုင်ငံရေးစိတ်ဝင်စားသူအများစုကဒီနာဆာကအောက်မှာဝင်လုပ်ဖို့ MUP ကိုယ်စားလှယ်လွှတ်ကလေးကခွဲထွက်သွားတဲ့မွန်နိုင်ငံရေးအင်အားစုတွေကိုပြန်လည်စုစည်းဖို့ဦးဆောင်မှုအဖွဲ့တစ်ခုလိုအပ်တယ်ဆိုတဲ့အမြင်ကရှိနေတာကြားပြီးဖြစ်တဲ့အတွက်ကြောင့်ဒါကိုလုံးဝကြိုးဆိုပါတယ
်အခုဖွဲ့စည်းသွားမဲ့မွန်ရေးရအဖွဲ့မှာ NLD ဆိုရလက်ထက်တိုင်းရင်းသားရေးရဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဟောင်းနတ်သက်လွင်ပြည်내ဝန်ကြီးဟောင်းဒေါက်တာမင်းကြည်ဝင်ပြည်내လွှတ်တော်မှဟောင်းဒေါက်တာမင်းစုလင်အထူးသဖြင့် NLD ပါတီနဲ့မိဘတွေဖြစ်ခဲ့တဲ့မော်မျိုးသားဒီမိုကရေစီရဲ့အဖွဲ့ MNDF ခေါင်းဆောင်တွေကပဲဥဆောင်လှောက်ရှားနေကြတာကိုတွေ့ရှိရပါတယ်။မွန်သမျိုးသားလုံးကိုရှစ်ရှုပြီးတော့မွန်ပြည်တစ်ပါတီမွန်ညီညွတ်ရေးပါတီနဲ့အရက်ဖက်မွန်လူမှုဖွဲ့စည်းတွေအားလုံးပူးပေါင်းဖွဲ့စည်းထားတဲ့မွန်ရေးရအဖွဲ့ MAU လိုမျိုးနေဆက်မှာဖွဲ့စည်းထားပြီးသားရှိတဲ့အတွက်အခုလိုဖွဲ့စည်းသွားမယ်ဆိုတဲ့မွန်ရေးရအဖွဲ့နဲ့ရှုပ်ထွေးလာနိုင်စရာရှိတယ်လို့မွန်နိုင်ငံရေးသမားတွေနဲ့ယင်းနှီးကျွမ်းဝင်သူစာရေးဆရာမင်းချမ်းထိုက်ကအခုလိုတုံ့တပ်ပါတယ်
မွန်ကြီးရေးပါတီကနေနှုတ်ထွက်ပြီးတော့ဒီဘက်ကိုပြန်ဆင်းပြီးတော့လှုပ်ရှားမယ်ဆိုရင်တော့ကာမန်လူစုမကွဲအောင်စိတ်ကြည်လက်ပြောက်လုပ်မဲ့သဘောမျိုးတော့ထင်တယ်နော်ဟိုနိုင်ငံရေးကမှန်တဲ့ဆိုလို့ရှိရင်လည်းဟိုမှာတကယ်ဒီမွန်မျိုးသားရေးတဲ့နိုင်ငံရေးမှာဥဆောင်နေတဲ့မွန်ပြည်သစ်ပါတီတို့ဒီမွန်ကြီးရေးပါတီပေါ့လေသူရဲ့ဦးတည်ချက်တွေရှိတယ်မွန်တမျိုးသားလုံးနဲ့ဆိုင်တဲ့မွန်မျိုးရေးရာဖွဲ့ပေါ့လေအဲ့ဒါက MAU တို့အခုနေဆက်မှခြေကံပြီးတော့ဖွဲ့လာမျိုးဆိုရင်တော့နည်းနည်းရှုပ်ထွေးရုံပဲကျွန်တော်အဲ့ဒီတော့တာမန်စာပြင်းချင်းမှုအဆင့်လောက်မှာပဲတာမန်လောက်ပဲစိတ်ပြေလက်ပြောက်ပေါ့လေလူစုမကွဲအောင်လည်းဟိုပါချိတ်ဆက်နိုင်အောင်လှုပ်ရှားတဲ့သဘောပဲထင်တယ်
မကြသေးခင်ကပဲမွန်ညင်ညွတ်ရေးပါတီကနှုတ်ထွက်ခဲ့တဲ့နိုင်သူဝရခေါ်နိုင်ထုံးဖေကတော့လက်ရှိမြို့သားညင်ညွတ်ရေးအစိုးရ NUG အလုပ်သမားဝန်ကြီးဌာနနဲ့မင်းစရာဦးကတော့စီမံကိန်းစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုဝန်ကြီးဌာနဒုတိယဝန်ကြီးဖြစ်တာဝန်ပေးအပ်ခြင်းခံထားရပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
နာဆာကစစ်ကောင်စီရဲ့ငင်းကြိုင်းဖော်ဆောင်မှုညနိုင်ရေးကော်မတီ NSPC နဲ့အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြစ်သစ်ပါတီတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ချင်းပြည်နယ်ဟာခါမြို့နယ်မှာစစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေကိုချင်းပြည်သူ့ကာကွယ်ရေးအဖွဲ့ကမေလ၂ရက်နေ့ကနေ၄ရက်နေ့အထိရက်ဆက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ VOE ကအခုထုတ်လွှင့်တဲ့တိုင်းရင်းစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီကြားလိုင်းနိုမီတာ20လိုင်းနိုမီတာ25လိုင်းနိုမီတာ32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါ်ခင်မြတ်သက်ကပြောပြပေးပါဦးခင်ဗျာ
မြန်မာစစ်တပ်ကိုလက်နက်ခဲယမ်းမီးကြောင်နဲ့တခြားစစ်လက်နက်ပစ္စည်းတွေရောင်းချတာလွှဲပြောင်းပေးအပ်တာနဲ့ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်တာထောက်ပံ့တာတွေမလုပ်ဘဲဆက်လက်ပိတ်ပင်တားမြစ်ဖို့တန်ဋိဌာန်ချမှတ်ကြောင်း G7 ဆက်မှုထိပ်သီး9နိုင်ငံနိုင်ငံကြီးဝန်ကြီးတွေရဲ့မေလ5ရက်နေ့ထုတ်ပြန်တဲ့ပူးတွဲညင်ညာချက်မှာဂျပန်နိုင်ငံကပါလက်မှတ်ရေးထိုးခဲ့ပါတယ်။ဒါဟာမြန်မာစစ်တပ်ကိုလက်နက်နဲ့စစ်ပစ္စည်းတွေရောင်းချတာထောက်ပံ့တာမဟုတ်ဘူးလို့ဂျပန်ကပထမဆုံးချိန်ဖြစ်နဲ့လူသိရှင်ကြားကြေပြုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်နဲ့ရဲတွေရဲ့ပြစ်ခတ်မှုတွေကြောင့်အခုချိန်ထိတည်ဆွန့်ရတဲ့ကလေးငယ်ပေါင်း50ကျော်ရှိနေပြီးအခုချိန်ထိလည်းကြီးအစ်စ်နဲ့ပါဆက်လက်ပြစ်ခတ်မှုရှိနေတာအတွက်ကုလသမဂ္ဂကအထူးဆိုရင်ကြောင်းအကြွေးမှုချုပ်အန်တိုနီယိုဂူတရက်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကဂျေဇပရင်းနဲ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေအနေနဲ့အကြမ်းဖက်မှုတွေမလုပ်ဘဲကလေးတွေလူငယ်လူရယ်ကလေးတွေအန္တရာယ်ကင်းအောင်လှုံ့ဆော်ပေးကြဖို့မြန်မာနိုင်ငံတွင်းက UNICEF အဖွဲ့ကထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေကျန်းမာရေးဌာနတွေနဲ့လူနာတွေကိုကာကွယ်စောင့်ရှောက်ပေးဖို့ကုလသမဂ္ဂအနေနဲ့အမေရိကန်ပြည်ထောင်စုကလည်းတိုက်တွန်းကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Netbrush ကပြောကြားလိုက်ပါတယ
်ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုရဲမွန်ဖြစ်ပြီးတော့အသံမှန်ဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောတော်ရှင်များရဲ့ကွာမြန်မာပြည်သူပြည်သားအလုံးဘေးရန်နဲ့ကင်းဝေးကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါ။ဒီကိစ္စနဲ့အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနက်မီတာ32 40 48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။
This program has come to you from the Voice of America.